Welcome to the Voice of America in Burmese.
မြန်မာနိုင်ငံသူနိုင်ငံသားအားလုံးရန်သူမျိုး၅ပါးရန်ကခင်ဝေးကြပါစေခင်ဗျာ။ဂေါ်စာတက္ကရ1383ခုနှစ်ကျော်လာဇန်4ရက်2022ခုနှစ်ဖေဖော်ဝါရီ4ရက်တောက်ကြညာဘက်ဗီဒီယိုမြန်မာပိုင်းရဲ့ရေဒီယိုရုပ်သံလွှင့်အစီအစဉ်လေးကို Washington DC မြို့တော်ကနေည9:00နာရီကနေ10:00နာရီအထိဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒီညအစီအစဉ်မူကကျွန်တော်ကျော်ကျော်သိမ်းပါ။အခုထုတ်လွှင့်တဲ့ရေဒီယိုအစီအစဉ်ကိုလိုင်းတုံပြ1925 32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ရုပ်သံထုတ်လွှင့်ချက်ကိုတော့ Utelsat 70B နဲ့ Thaicom 6 ဂျိုဒူလိုင်းတွေကနေဖမ်းယူကြည့်ရှုနိုင်တယ်လို့ View website burmese.vuenews.com, Facebook burmese.vuenews နဲ့ YouTube မှာလည်းထုတ်လွှင့်ချက်တွေဓာတ်ရိုက်ကြည့်ရှုနိုင်ပါတယ်။ဒီကနေ့ညအစီအစဉ်မှာအမေရိကန်နဲ့ထိုင်ပူးတွဲကမ္ဘာကထာပြုတဲ့ရွှေမွေဟောက်ပူးတွဲစည်းလေးချင်းမှုအတွေ့ဒီနှစ်မှာမြန်မာနိုင်ငံကိုလေးလာသူဖြစ်မဖြစ်ဘူးလို့ထိုင်းနဲ့အမေရိကန်ကပြောတဲ့သတင်းနဲ့အတူမြန်မာဒေသတွင်းနဲ့နိုင်ငံတကာသတင်းတွေအရင်ပြောပြပါမယ်။မြန်မာနိုင်ငံဆိုင်ရာသတင်းပြပုတ်ချက်တွေကိုဇက်တိုက်ထုတ်လွှင့်တဲ့အခါမှာတော့
ဒီကိစ္စလေးကဇက်တိုက်အေးလို့လက်ချက်ချင်းမှာဘာကြောင့်လဲဆိုတော့မပြောပါဘူး။ဒီရတော့ဟောပါတယ်။ဘယ်မှာစမ်းမှာလဲ။ဟောပါတယ်ဟောပါတယ
်။ဒီကြောင်သတင်းပြပုတ်ဒေါ်ဆန်းစုကြည်ရဲ့ဂျမားရဲ့အခြေအနေဒီနေ့တရားဝင်ထုတ်အခြေအနေကြောင်းသတင်းပြပုတ်ချက်နဲ့အတူဖာကန်ဘက်ကတိုက်ပွဲအခြေအနေစောမျိုးဘက်ကအခြေအနေနဲ့ရိုက်ကောဘက်ကစစ်ဘေးရှောင်တွေရဲ့အခြေအနေစတာတွေကိုသိရပါမယ်။ရင်းပါစင်ကဏ္ဍတွေမှာတော့အမျိုးသမီးကဏ္ဍအတုဒဆုံလင်အမေရိကန်တို့ခင်နဲ့သိပ်ပံတဲ့နှီးပညာစီစဉ်တို့ကိုတင်ဆက်ဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့မတ်စုမွန်တို့ပြောပြပါမယ်ခင်ဗျာ
။တရုတ်နဲ့ရုရှားသမ္မတတို့ဟာဒီနေ့ပီကျင်းအိုလံပစ်ပွဲဖွံ့ဖွဲမတိုင်ခင်မှာလူချင်းတွေ့ပြီးအနောက်အုပ်စုဆန့်ကျင်ညီညွတ်ပြလိုက်ကြပါတယ်။ယူကရိန်းရဲ့အမေရိကန်ပါဝင်နောက်နိုင်ငံတွေနဲ့ပိုတင်းမာလာခြင်းတရုတ်သမ္မတရှီကျင်းပင်နဲ့ဒီနှစ်ပီကျင်းဆောင်ရွက်သည့်အိုလံပစ်ဖွံ့ဖွဲမတိုင်ခင်လေးမှာလာတွေ့ခဲ့တဲ့ရုရှားသမ္မတဗလာဒီမာပူတင်ကထူးခြားတဲ့ဆက်ဆံရေးပါလို့ဆိုပါတယ်။ဒီနှစ်တောက်ကြမှာဖွံ့ဖွဲကျင်းပခဲ့တဲ့2022ခုနှစ်ပီကျင်းအိုလံပစ်ပွဲပြင်ပမှာနှစ်နှစ်အတွင်းတရုတ်သမ္မတနဲ့လူချင်းပထမဆုံးတွေ့တဲ့နိုင်ငံခေါင်းဆောင်ဖြစ်သူသမ္မတပူတင်ကမဟာဖြူဟာလက်တွဲပေါ်စိတ်ဓာတ်ကိုအခုလိုချီးကျူးလိုက်ပါတယ
်။ Что касается наших двусторонних отношений, то они развиваются действительно поступательно.
ကျွန်တော်တို့နှစ်ဖက်ဆက်ဆံရေးကယင်းနီးနီးစပ်မှုနဲ့မဟာဗျူဟာလက်တွဲပေါ်ဖြစ်မှုစိတ်ဓာတ်နဲ့အတူတိုးတက်ဖြစ်ထွန်းလာနေတာပါတကယ်တမ်းကမကြုံစဘူးအဆင့်အထိကိုရောက်လာတာပါအကျိုးတူတိုးတက်ရေးနှစ်ဖက်လုံးတည်ဆောက်ယူလာတာကိုအထောက်အကူပြုတဲ့ဂုံတိတ်ခါကြီးမားတဲ့ဆက်ဆံရေးဥပမာတစ်ခုပါလို့သမ္မတပူတင်ကပြောသွားတာပါတရုတ်ရုရှားတရုတ်ဝင်မဟာမိတ်စာချုပ်မရှိတဲ့အချိန်မှာတရုတ်လူခွင့်ချိုးဖောက်မှုကြောင့်အခုအိုလံပစ်ပွဲကိုအမေရိကန်နဲ့နောက်နိုင်ငံတွေဘက်ကသပိတ်မှောက်ထားချိန်မှာဒီပွဲအတွက်ဂုံယူဝင်ကြွားနေတဲ့တရုတ်သမ္မတရှီကလည်းတရုတ်နှစ်တကူရောက်ချင်းရောက်လာတဲ့နမိတ်ကောင်းမဲ့ဆက်ဆံရေးပါလို့တရုတ်အစိုးရပိုင်းသတင်းမှာဖော်ပြခဲ့ပါတယ်ခင်ဗျ။ရုရှားအနေနဲ့ယူကရိန်းကိုဝင်တိုက်မှာအနောက်နိုင်ငံတွေဘက်ကစိုးရိမ်နေကြချိန်မှာအနောက်နိုင်ငံတွေရဲ့တံခတ်ပိတ်ဆို့မှုထိရောက်ပါမလားလို့စိုးရိမ်မှုတွေထွက်လာနေပါတယ်။ရုရှားဆိုင်ရာအနောက်နိုင်ငံဝါရင်သန္တမန်ဟောင်းတွေနဲ့စောင့်ကြည့်သုံးသပ်သူတွေကရုရှားရဲ့ဝင်တိုက်နိုင်မှုကိုအရင်ကလည်းအခုလိုဖိအားပေးတံခတ်ပိတ်ဆို့တာတွေနဲ့မတားနိုင်ခဲ့ဘူးလို့ပြောလိုက်ကြပါတယ်။ရုရှားနိုင်ငံဆိုင်ရာပြည်ထောင်စုသမ္မတဟောင်းတိုနီဘရက်တွန်ဟာဒီတံခတ်ပိတ်ဆို့မှုတွေပေါ်ရေရှည်တန်တရာရှိလာခဲ့သူဖြစ်ပြီးအခုလည်းလက်ရှိဖိအားပေးတံခတ်မှုတွေမထိရောက်ပါဘူးလို့ဆိုလိုက်ပါတယ်။ဒါအပြင်အနောက်နိုင်ငံတွေကငွေကြေးအရတံခတ်ပိတ်ဆို့တာကိုရုရှားအနေနဲ့ဒေါ်လာကိုမသုံးဘဲခံနေရှိထားပြီးအခုပေါ်တော့တင်းမာလာတာကရုရှားပန်တွေမှာငွေပိုငွေရှမ်းအများကြီးရှိထားနေလို့ပါလို့နောက်သုံးသပ်သူတွေကလည်းထောက်ပြကြပါတယ်။ဒါပေမဲ့ယူကရိန်းနဲ့ဆက်မှာစစ်တီအများများချထားပြီးတဲ့ရုရှားနိုင်ငံအနေနဲ့တကယ်ဝင်တိုက်လာမယ်ဆိုရင်ဒီစစ်ပွဲအတွက်နစ်နာမှုပိုကြီးမားနိုင်တာတွေမြင့်တင်ပြဖို့စီးပွားရေးတက္ကသိုလ်ပိတ်ဆို့မှုတွေအနောက်နိုင်ငံတွေဘက်ကတစ်ဆင့်မီးတစ်ဆင့်တိုးလုံနေပါတယ်။အခုလိုအချိန်မှာယူကရိန်းကိုဝင်တိုက်ဖို့အကြောင်းရှာတဲ့အနေနဲ့ရုရှားနဲ့ဆက်မှာယူကရိန်းတပ်ဖွဲ့တွေကစတင်ရန်စတိုက်ခဲ့တဲ့ပုံတွေဖန်တီးနေကြောင်းထောက်လှမ်းသတင်းတွေရထားတယ်လို့လည်း American ဆိုရကမနေ့ကပြောခဲ့ပါတယ်ခင်ဗျ။IS အကြမ်းဖက်ခေါင်းဆောင်တည်ဆုံသွားတာကပြင်းထန်တဲ့ထိုးနှက်ချက်ဖြစ်တယ်လို့ American ဘက်ကသုံးသပ်လိုက်ပါတယ်။ Syria နိုင်ငံနောက်မြောက်ပိုင်းဒေသမှာ American တပ်ဖွဲ့တွေရဲ့ညအချိန်စီးနေတိုက်ခိုက်မှုတွင် IS Islamic စစ်သွေးကြအဖွဲ့ခေါင်းဆောင် El Mola တည်ဆုံသွားခဲ့တာကြောင့်အကြမ်းဖက်အဖွဲ့ရဲ့လုပ်ရက်တွေနောက်ချင်းတော်ကြာထိဟန်တားနိုင်မယ်လို့ American ရာရှိတွေကမျှော်လင့်နေကြပါတယ်။ IS အကြမ်းဖက်အဖွဲ့ပေါ်အကြီးအကျယ်ထိုးနှက်မှုဖြစ်ပြီး American ပြည်ထောင်စုနဲ့မဟာမိတ်နောက်နိုင်ငံတွေကိုတိုက်ခိုက်ဖို့ကြံစည်တဲ့အစီအစဉ်တွေကိုထီထီရောက်ရောက်တားဆီးနိုင်မယ်လို့လည်းသူတို့ကမျှော်လင့်ထားကြတာပါ American ထောက်လှမ်းရေးတွေလနဲ့ချီထောက်လှမ်းခဲ့ပြီးနောက် Syria နိုင်ငံနောက်မြောက်ဘက်ဒေသကလူနေဆောက်အုပ်တစ်ခုကိုကျတာရင်းနေကဝင်ရောက်စီးနှင်းခဲ့တာပါ IS အဖွဲ့အကောင်ဆောင် El Mola သူကိုယ်သူအသေးခံဘုံခွဲပြီးဆုံးစီရင်သွားခဲ့တဲ့အကြောင်းနဲ့ သူ့မိသားစုဟာသေဆုံးခဲ့တဲ့ကြောင့်သမ္မတဂျိုးဘိုင်နန်ကမနေ့ကအတည်ပြုပြောခဲ့ပါတယ်။အယ်မော်လာဟာကမ္ဘာတစ်ဝှမ်းအကြမ်းဖက်အဖွဲ့နဲ့ဆက်သွယ်တဲ့တိုက်ခိုက်မှုတွေကိုကြီးကြပ်တဲ့သူဖြစ်တယ်လို့လည်းသမ္မတဂျိုးဘိုင်နန်ကပြောခဲ့ပါတယ်။အယ်မော်လာကိုစီးနှင်းတိုက်ခိုက်မှုတွေအရသာတချို့ထိခိုက်သေးခဲ့ကြတယ်ဆိုတဲ့သတင်းတွေထွက်ခဲ့တယ်လို့ဒီသေဆုံးမှုဟာစစ်သွေးကြွတွေရဲ့လက်ချက်ကြောင့်ဖြစ်ပြီးအမေရိကန်တပ်ဖွဲ့တွေကြောင့်မဟုတ်တဲ့အကြောင်းပန်ဒဂွန်စစ်ဌာနချုပ်ပြောခွင့်ရဂျွန်ကာဘီကလည်းပြောထားပါတယ်ခင်ဗျ။မြန်မာကိုထိုင်းမှာဒီနေ့လုံမဲ့ကိုဘရာကိုအမေရိကန်ပူတွဲစစ်လက်ချင်ကံမဖိတ်ဘူးလို့ထိုင်းကပြောလိုက်ပါတယ်။ထိုင်းနိုင်ငံမှာနှစ်စဉ်ကျင်းပလေရှိတဲ့အမေရိကန်စစ်တပ်နဲ့ပူတွဲစီလက်ချင်နဲ့ကိုဘရာကိုရွှေမြူဟောက်စစ်စင်ရေးလက်ချင်မှုကိုပုံစံပြောင်းကျင်းပမှာဖြစ်တယ်လို့မြန်မာနိုင်ငံဖြစ်တဲ့ဖိတ်ကြားမှာမဟုတ်ဘူးလို့ထိုင်းစစ်တပ်ကပြောလိုက်ပါတယ်။ဖေဖော်ဝါရီလ20ရက်နေ့ကနေမတ်လ5ရက်နေ့ထိကျင်းပမဲ့စီလက်ချင်ကံမှာပုံမှန်ပါဝင်တဲ့တပ်အင်အား8900ကျော်ကနေ3400အထိလျှော့ချသွားမယ်လို့လည်းပူတွဲဆေဦးစီးအရာရှိချုပ်နတ်တပေါ်ဘောင်ငန်ကမနေ့ကပြောလိုက်ပါတယ်ကိုဗစ် -19 ရောဂါကာကွယ်ရေးဆိုင်ရာစီမင်းစည်းကမ်းတွေအရတင်းတင်းကြပ်ကြပ်လိုက်လာကျင်းပသွားမယ်လို့လည်းသူကပြောပါတယ်ကိုဘရာကိုစစ်ရေးလေ့ကျင့်မှုကိုအသုံးချပြီးမြန်မာနိုင်ငံကတိုင်းဒေသလက်နက်ကိုင်ဖွဲ့တွေကိုအမေရိကန်နိုင်ငံကစစ်လက်နက်တွေထောက်ပံ့ပေးမယ်ဆိုတဲ့ကောလာဟလတွေထွက်နေတဲ့အကြောင်းနဲ့ဒီသတင်းမဟုတ်ကြောင်းကိုလည်းထိုင်းပူတွဲဆေဦးစီးအရာရှိချုပ်နတ်တပေါ်ကညင်းထတာကိုဘန်ကောက်ပို့သတင်းစာမှာရေးထားပါတယ်တကယ်တော့မြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီပေးရတဲ့ကိုဗစ်ကာကွယ်ဆေးပေးပို့နိုင်ရေးမှာထိုင်းနဲ့အမေရိကန်နှစ်နိုင်ငံပူးပေါင်းဆောင်ရွက်နေတယ်လို့လည်းသူကဆက်ပြောခဲ့ပါတယ်။နှစ်စဉ်စီးရေးလက်ချင်းမှုတွေမှာဒေသတွင်းနိုင်ငံတွေကိုလေ့လာသူဖြစ်တရားဖို့ဖိတ်ကြားလေးရှိပြီးမြန်မာစစ်တပ်ရဲ့လူခွင့်ချုပ်ဖောက်မှုတွေကြောင့်လေ့လာသူဖြစ်ဖိတ်ကြားမှုပေါ်အရင်နှစ်တွေကလည်းဝေဖန်မှုတွေရှိခဲ့ပါတယ်ခင်ဗျ။
အတန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15953ညာလိုင်းဒိုမီတာ25 kHz 11803ညာလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 15905ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်VOA မြန်မာပိုင်းရဲ့တောက်ကြညထိတ်တန့်ရောက်သတင်းတွေကိုကျွန်မစုမောကဆက်ပြီးပြောပြပေးပါမယ်ရှင်။အာဖဂန်နစ္စတန်ဗဟိုဘဏ်မှာနိုင်ငံခြားငွေလဲလှယ်သုံးခွင့်တာလီဘန်အုပ်ချုပ်ရေးဖွဲ့ကနေခွင့်မပြုတဲ့အတွက်တန်းနဲ့ချီတဲ့ကုလသမဂ္ဂရဲ့ငွေတွေဟာထုတ်သုံးလို့မရဘဲဖြစ်နေပါတယ်။ဒါကြောင့်လူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းတွေလဲပတ်ဖို့အခက်တွေ့နေတဲ့အကြောင်း UNDP ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ်ဌာနကိုယ်စားလှယ်ကပြောဆိုလိုက်ပါတယ်။ဒါကြောင့်လည်းမြန်မာနိုင်ငံမှာလုပ်ငန်းလေပတ်ငွေပေးတဲ့ပုံစံကိုအတူယူဖို့ ACAMS ကကမ္ဘာပိတ်ဆို့မှုတန်ထက်မှုနဲ့လုံပိုင်ခွင့်ဆိုင်ရာကိစ္စတွေအကြောင်းအွန်လိုင်းဆွေးနွေးမှုတစ်ခုမှအကြံပေးပါတယ်။အာဖဂန်အပြည်ပြည်ဆိုင်ရာ AIB ဘဏ်ထဲမှာကုလသမဂ္ဂရဲ့ငွေအမေရိကန်ဒေါ်လာ135သန်းရှိပြီး UNDP အဖွဲ့ပိုင်ငွေတန်း30ကိုလည်းအာဖဂန်ငွေကျင်းနဲ့လဲဖို့ထုတ်မရဖြစ်နေတာပါ။တာလီဘန်တွေဟာတိုင်းပြည်တွင်းမှာနိုင်ငံခြားငွေသုံးခွင့်ကိုပိတ်ပင်ထားပါတယ်။ဒါကြောင့်လဲဆရာနာအသိပြီးတော့ပိတ်ဆို့တန်ခတ်မှုတွေနဲ့အလားတူရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာဗဟိုဘဏ်ကိုဖျက်ဆရာမလို့တဲ့ electronics နဲ့ပေးတဲ့ပုံစံကိုကျင့်သုံးတာမျိုးနမူနာယူလုပ်ဖို့အကြံပေးပြောဆိုနေတာပါ။အာဖဂန်ကအဓိကကုန်သည်ကြီးတွေဟာ mobile phone ကုမ္ပဏီတွေကိုတိုင်းပြည်ပြင်ပမှာငွေချေပြီးပြည်တွင်းမှာလုပ်ငန်းလည်ပတ်ဖို့တဆင့်ခံထုတ်ပေးတဲ့စနစ်ကိုကျင့်သုံးဖို့သူကအကြံပေးထားပါတယ်။တာလီဘန်တွေအုပ်ချုပ်ပြီးတဲ့နောက်အာဖဂန်လူမျိုး39သန်းရဲ့တဝက်လောက်ဟာငမို့ခေါင်းပါမှုနဲ့ရင်ဆိုင်နေရတာကြောင့်အရေးပေါ်အကူအညီပေးဖို့ကုလအဖွဲ့ကြီးတွေကသတိပေးနေပါတယ်။ရေပိုင်တဲ့အငင်းပွားမှုမှာတရုတ်နိုင်ငံကိုခုခံနိုင်မှုအင်အားရှိကြောင်းပြသနိုင်မှုနဲ့အစင်လာရမဟာမိတ်အမေရိကန်တွေဘက်ကရည်တည်နိုင်ရေးဖိလစ်ပိုင်ခေါင်းဆောင်တွေဟာတင်မော့ပြတ်ခင်မီအစင်မြင့် cruise ဒုံးကြီးတွေဝယ်ယူနိုင်ရေးကြိုးပမ်းနေကြပါတယ်ဖိလစ်ပိုင်နိုင်ငံဟာရုရှားနဲ့အိန္ဒိယဖက်ဆက်စစ်ထုတ်လို့ရေးကနေတင်မော့ပြတ်အစင်မြင့် cruise ဒုံးကြီးတွေဝယ်ယူဖို့ဇန်နဝါရီလကသဘောတူညီခဲ့တာပါဖိလစ်ပိုင်မှာအမေရိကန်တပ်တွေစီရေးလေ့ကျင့်ခွင့်စစ်ထောက်လှမ်းရေးသတင်းတွေဖလှယ်နိုင်မှုစစ်လက်နက်ရောင်းချခွင့်အပါအဝင်စစ်အခြေချခွင့်ပြုလိုက်တဲ့2022ခုနှစ်ဇူလိုင်လကတည်းကသဘောတူညီမှုရဲ့အနောက်မှာဖိလစ်ပိုင်တို့ဘက်ကနေအခုလိုတင်မော့ပြတ်ဒုံးကြီးတွေဝယ်ယူဖို့ကြိုးပမ်းလာခဲ့တာပါဖိလစ်ပိုင်နိုင်ငံအမျိုးသားကာကွယ်ရေးဌာနကိုအမေရိကန်ဒေါ်လာ385သန်းနဲ့ညီမျှတဲ့စစ်လက်နက်ပစ္စည်းတွေရောင်းချရေးသဘောတူညီမှုစာချုပ်ချုပ်ဆိုခဲ့တယ်လို့ရုရှားနဲ့အိန္ဒိယဖက်ဆက်စစ်ထုတ်လုပ်ရေးကုမ္ပဏီကသူ့ရဲ့ website မှာ January 28ရက်နေ့ကသတင်းထုတ်ပြန်ခဲ့ပါတယ်ရှင်။ကမ္ဘာတဝန်းမှာတော့ COVID-19 ကူးစက်မှုအရေအတွက်ဟာမနေ့ကြာသပတေးနေ့ကအထူးစည်းရင်အရ383သန်းကျော်သွားပြီဖြစ်ပြီးဒ သေဆုံးသူပေါင်းက 5.69 တန်းရှိနေပြီလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောဆိုလိုက်ပါတယ်။ဒီထဲမှာကူးစက်မှုနဲ့သေဆုံးမှုအများဆုံးကအမေရိကန်ပြည်ထောင်စုကဖြစ်ပြီးနိုင်ငံလူဦးရေရဲ့9ပုံတစ်ပုံကူးစက်ခံနေရတာဖြစ်ပါတယ်။COVID-19 ကူးစက်မှုတွေနဲ့ပတ်သက်ပြီးလေလာပြုစုစာရင်းထုတ်ပြန်နေတဲ့ Jim Hoskins တက္ကသိုလ်ရဲ့သုတေသနစာရင်းအရအမေရိကန်ပြည်ထောင်စုမှာကူးစက်သူ86သန်းနီးပါးနဲ့သေဆုံးသူက9သိန်းနီးပါးရှိပါတယ်။ဥရောပတဝဲမှာတော့ပြီးခဲ့တဲ့သတင်းပတ်အတွင်း COVID-19 ကူးစက်သူ12သန်းထပ်တိုးခဲ့ပါတယ်။ဒါဟာဖြင့်ကမ္ဘာကပ်ရောဂါကပ်ဘေးစတင်ချိန်ကနေစလို့တစ်ပတ်အတွင်းကူးစက်မှုအရေအတွက်အများဆုံးဖြစ်ပြီးတော့အခုလိုများလာတာဟာကူးစက်မြန် Omicron COVID-19 ပိုးသစ်ကြောင့်ဖြစ်တယ်လို့ WHO ရဲ့ဥရောပဒေသဆိုင်ရာညွှန်ကြားရေးမှူးဟန်ဂလူဂါကမနေ့ကကြေညာချက်ထုတ်ပြန်ပြောဆိုပါရယ်တရုတ်နိုင်ငံမှာတော့ဆောင်းရာသီအိုလံပစ်ပွဲတော်ဒီကနေ့စတင်ကျင်းပပါရယ်ဒီလိုစတင်ကျင်းပနေတဲ့အချိန်မှာပဲယာနဲ့ချီတဲ့အိန္ဒိယနိုင်ငံကတိဘက်လူမျိုးတွေဟာနယူးဒေလီမြို့တရုတ်တန်ယုံအနီးမှာစုဝေးချီတက်ပြီးတော့တိဘက်ဒေသလွတ်လပ်ခွင့်အတွက်ဒီကနေ့တောင်းဆိုဆန္ဒပြကြပါရယ်အမေရိကန်ပြည်ထောင်စုရောက်ဟောင်ကောင်တိဘက်နဲ့ဝီကာနွယ်ပါးတွေရဲ့အဖွဲ့တစ်ဖွဲ့ဟာလည်းမနေ့တုန်းကကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုကGolden Gate တရာကြီးမှာဆူဝေးပြီးဘေကျင်းဆောင်ရသည့် Olympic အားကစားပွဲတွေကိုမကြည့်ကြဖို့တိုက်တွန်းဆန္ဒပြကြပါတယ်။အမေရိကန်သမ္မတအင်ဖြူရောမှာတော့တရုတ်နိုင်ငံဆောင်ရသည့် Olympic ပြိုင်ပွဲမှာတွားရောက်ရှင်ပြိုင်ကြတဲ့အမေရိကန်ပြည်ထောင်စုကမတန်ဆွမ်းအားကစားသမားတွေအပါအဝင်အားကစားသမားအလုံးကိုအားပေးတဲ့အနေနဲ့အင်ဖြူရောမှာအနီအဖြူအပြာမီးရောင်စုံမနေ့ညတုန်းကထွန်းကြီးထားပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်အစိုးရက Olympic ပွဲကိုတန်တမာရေးအရာဦးဆောင်တပိတ်မှောက်ထားတာပါ။ဒါပေမဲ့လည်းအမေရိကန်အားကစားသမား200လောက်ဘေကျင်းအိုလံပစ်ပွဲတော်မှာပါဝင်ရှင်ပြိုင်မှုရောက်နေကြပါတယ်ရှင
်။နောက်ဆုံးသတင်းတွေကိုကိုဝင်းမင်းနဲ့မဆုမွန်တို့ပြောပြသွားတာပါ။စီစဉ်ဒုတိယပိုင်းမှာတော့သတင်းပတ်ဆိုင်ကဏ္ဍတွေနားဆင်ရပါမယ်။အခုရင်ဆုံးမြန်မာနိုင်ငံဆိုင်ရာသတင်းပေးပို့ချက်တွေကိုစတိုက်ထိုးလင်းသွားပါမယ်။ဒေါ်ဆန်းစုကြည်ရဲ့ကျန်းမာရေးအခြေအနေကိုရင်ကြည့်အောင်ပါ။ရဟယင်ဝယ်ယူမှုငားရမ်းမှုနဲ့ပတ်သက်လို့သမ္မတဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့လူကယ်ပြန်ဝန်ကြီးဒေါက်တာဝင်းမြတ်ရီတို့ကိုမကြာသေးခင်ကဆွဲဆိုထားတဲ့အာဂရိအမှု၅မှုနဲ့ဆိုင်တဲ့တက်တွေတွေကိုနေပြည်တော်ထူးတရားရုံးမှာဒီကနေ့ဖေဖော်လ၄ရက်နေ့စတင်စစ်ဆေးပါတယ်။ဒီကနေ့ဂျာနာပွဲအတွက်တရားရုံးလာတဲ့ဒေါက်တာဆန်းစုကြည်ကျမ်းမာနေကောင်းတယ်လို့သိရပါတယ်။ဒီကနေ့ဂျာနာစစ်ဆေးမှုနဲ့ဒေါက်တာဆန်းစုကြည်ပေါ်အာဂရိမှုတမှုထပ်တိုးတရားစွဲထားတာတွေနဲ့ပတ်သက်ပြီးရန်ကုန်ကလာတဲ့သတင်းကိုမက်ခင်ဖြူတွေကပြောပြပါမယ်ခင်ဗျာ။
ရဟယင်ဝယ်ယူမှုငှားရမ်းမှုအပါအဝင် NLD အစိုးရလက်ထက်ကအာခရီလိုက်စားခဲ့တဲ့ဆိုပြီးဒေါက်တာဆန်းစုကြည်ဦးဝင်းမြင့်နဲ့ဒေါက်တာဝင်းမြတ်အေးတို့အပေါ်တရားစွဲတဲ့အာခရီအမှုငှားမှုအတွက်နေပြည်တော်ထူးတရားရုံးမှာဒီကနေ့စတင်ကြားနာစစ်ဆေးပါရယ်။တရားလိုဖြစ်တဲ့စစ်ကောင်စီအာခရီတိုက်ဖျက်ရေးကော်မရှင်ကတာဝန်ရှိသူဦးအောင်ခန်းကဒီကနေ့ကြမ်းကြိမ်ထွက်ဆိုခဲ့တယ်လို့တရားရုံးနဲ့နှိစက်တဲ့ရှေ့နေတူက VWE ကိုပြောပါရယ်
။အာခရီ59နဲ့ဆွဲတဲ့ဟိုဘင်းရင်မှားတဲ့ပေါ့ဒီဘင်းရင်ထဲဟာစီးနာတဲ့ကိစ္စအဲ့ဒါဒီကစားညာဒီဘူးကစားဒီကစားမှာမဟုတ်ဘူးဒီလိုအချင်းမပြီးအောင်ဆက်ငွေလည်းတော့လက်ကသူဆွဲခံပြီးတော့ဆက်ငွေလည်းပြတ်သွားတယ်ဒါမဲ့ဆက်ရှိရနေမှာမှအိတ်ဆုံးတဲ့ပုံမှာမိတ်ဆန်လာတယ်ဟိုဘောအားတော့ဟိုဘယ်မှာတို့အားကြီးနေတရားဆဲလို့အားလုံးကမဆက်ဆက်ကြောက်တယ်ဒီကောင်ကလည်းအားတော့ဆက်တယ်ဒါမဲ့ဆက်ရှိရနေမှာမှဒီကောင်ကလည်းဟာဝမိချပြီးဖြစ်နေတယ်
။နိုင်ငံတော်လှုပ်ဝက်ချက်ဖောက်ပြတ်မှုအတွေ့ကြားနာမဲ့မနေ့ကြာတာရင်းနေကယုံကျင်းကိုခေါင်းနှင်းငယ်မူဝေလို့ဒေါန်ဆန်းစုကြည်မလာနိုင်ခဲ့ပေမဲ့ဒီကနေ့တော့တရက်ခွင်ကိုသူလာရောက်ကြားနာပါဗျ။ဒေါန်ဆန်းစုကြည်မှာစိုးရင်စရာကြားမာရေးအခြေအနေမရှိပါဘူးလို့တရားရုံးနဲ့နှိစက်တဲ့ရှင်းနေတူက VUE ကိုပြောပါဗျ။
လာတယ်ဗျ။ဟောင်းပါတယ်။ဒါပေမဲ့မနေ့ကအဲ့လိုတော့ဒီကလေးကလည်းယာတိရင်းအေးလို့လက်ချက်ပြောတော့ဘာကြောင့်လဲလို့တော့မပြောပါဘူး။
ဒီကနေ့ယုံကျင်းမှာအသစ်ဆွဲဆိုတဲ့အာဂရိမှု၅မှုကိုပဲကြားနာတာဖြစ်ပါတယ်။ကနေဦးတဲကအာဂရိလိုက်စားမှုတွေနဲ့တရားစွဲထားတဲ့အမှု၅မှုကိုတော့ဒီကနေ့မကြားနာဖြစ်ပါဘူး။ရန်ကုန်နဲ့နေပြည်တော်မှာဒေါကင်ဂျီဖောင်ဒေးရှင်းအတွက်နေနေရာယူမှုမြေနေရာပေါ်အိမ်ဆောက်လုပ်မှုတို့နဲ့ဆိုင်တဲ့အာဂရိအမှု၄မှုအပြင်ဥပယမင်းသိန်းစီကနေရွှေနဲ့ဒေါ်လာငွေတွေလက်ခံခဲ့တယ်ဆိုတဲ့အမှုတွေအတွက်ဖေဖော်ဝါရီ၁၇ရက်ယုံကျင်းကြမှာကြားနာမယ်လို့သိရပါတယ်။
အဲ့ဒီကောင်ကစတင်နေတဲ့ချိန်မှာခင်ဗျကိုတင်လို့ရတယ်နဲ့ကျောင်းကျောင်းကအမှုမှန်နှစ်နေဆောင်နှစ်ဆောင်နဲ့ဆက်တဲ့ပေါ့နော်ဒီကျောင်းကအဲ့ဒီ20ဒေါ်လာပေးစားပါရောလားနှစ်ဆက်ပါလား
အမေရတာဒါနှစ်ကိုဆက်မလုပ်လို့ဖြစ်နေတယ်နော်
ဒေါက်ကီဂျီဖောင်ဒေးရှင်းအတွက်အကြောင်းပြပြီးပုဂ္ဂလိကလုပ်ငန်းရှင်တဦးလက်ထိုးတဲ့အမေရိကန်ဒေါ်လာ5သိန်းခွဲကိုတောင်ဆန်းစုကြည်ဟာနိုင်ငံရေးရာထူးယူထားစင်ကလက်ခံခဲ့တဲ့အတွက်တောင်ဆန်းစုကြည်ကိုအဂတိလိုက်စားမှုတိုက်ဖျက်ရေးပုံမှန်55နဲ့ထပ်ပြီးတရားစွဲတယ်လို့ဖေဖော်ဝါရီလ3ရက်မှာစစ်ကောင်စီကသတင်းထုတ်ပြန်ပါတယ်အဲ့ဒီထုတ်ပြန်ချက်မှာဘယ်လုပ်ငန်းရှင်လဲလို့နာမည်ဖော်ပြမထားပေမဲ့လုပ်ငန်းရှင်မဝိတ်ဖြစ်တယ်လို့တရားရုံးနဲ့နှိစက်တဲ့ရက်ကွက်ကစုံစမ်းသိရပါတယ်အခုဆိုရင်ဒေါက်ဆန်းစုကြည်အပေါ်စစ်ကောင်စီကအာကရိလိုက်စားမှုနဲ့တရားစွဲထားတဲ့အမှုပေါင်း70မှုရှိနေပါပြီနိုင်ငံတော်လှုပ်ဝက်ချက်ပေါက်ကြားမှုရွေးကောက်ပွဲမှာမလျော်ဩစာတုံးခဲ့မှုတို့နဲ့လည်းတရားစွဲခံရတဲ့အတွက်လက်ရှိမှာဒေါက်ဆန်းစုကြည်ဟာအမှုပေါင်း73မှုအတွက်တရားရင်ဆိုင်နေရပါတယ်ဒေါက်ဆန်းစုကြည်ဦးဝင်းမြင့်နဲ့ဒေါက်တာဝင်းမြတ်အေးတို့အမှုတွေတရားစွဲခံထားရပြီးဒီကနေ့စတင်ကြားနာစစ်ဆေးတဲ့အာဂတိမှု၅မှုကတော့ရဟယင်ငားရန်ထားတဲ့အချိန်မှာအချိန်ပြည့်မပြန်တန်းလို့နိုင်ငံဘဏ္ဍာဒေါ်လာ3သန်းကျော်နှစ်နာဆုံးရှုံးရတဲ့ဆိုပြီးအမှု3ခုတဘာဝဘေးရန်ရဲ့ဆိုင်ရာစီမံခန့်ခွဲဖို့ရဟယင်ဝယ်ယူရာမှာသက်ဆိုင်ရာဝန်ကြီးဌာနတွေကိုမတင်ပြခဲ့တဲ့အတွက်တမှုဝယ်ယူတဲ့ရဟယင်ကိုစင်ကာပူနိုင်ငံမှာပြင်ဆင်စရိတ်ယူရိုငွေတန်း20နီးပါးမကုန်သင့်မဲ့သုံးစွဲခဲ့မှုအတွေ့တမှုစုစုပေါင်း9မှုဖြစ်ပါတယ်စစ်တပ်အာဏာသိမ်းပြီးတဲ့နောက်စစ်ကောင်စီကတောင်ဆန်းစုကြည်ပေါ်မှာလောလောဆယ်အထိအမှုပေါင်း18မှုနဲ့တရားစွဲထားပြီးတော့9မှုအတွေ့ထောင်နဲ့6နှစ်ပြစ်ဒဏ်ချမှတ်ခံထားပါတယ်ရှင
်တောင်ဆန်းစုကြည်နေကောင်းပြီးတရားရုံးတက်ခဲ့တဲ့အကြောင်းမက်ကင်ဖြူတီပြောပြသွားတာပါစောမျိုးနယ်မှာဌာနဆိုင်ရာယုံနေဝန်တိုက်ခံရတဲ့တဲ့နဲ့ရိုက်ကောဘက်ကတိုက်ပွဲနဲ့ဆစ်ဆောင်အခြေအနေတွေမကြခင်သိရပါမယ်။အခုတော့ဖားကန့်ဘက်ကတိုက်ပွဲသတင်းပြောပြပါမယ်။ကချင်ပြည်နယ်ဖားကန့်မြို့နယ်အတွင်းစစ်ကောင်စီတပ်နဲ့ KIA ကြားဒီကနေ့ဖြစ်တဲ့တိုက်ပွဲမှာစစ်ကောင်စီဘက်ကလေကြောင်းကနေ3ချိန်ပစ်ခတ်တိုက်ခိုက်ခဲ့ပါတယ်။ဒါကြောင့်တိုက်ပွဲဖြစ်တဲ့အနီးကကြေးရွာတို့စစ်ဘေးလူရောက်ကိုတိမ်းရှောင်နေကြရပါတယ်။နှစ်ရက်အတွင်းဖားကန့်မြို့နယ်ထဲမှာတိုက်ပွဲ4ချိန်တည်းမနေဖြစ်ပါတယ်။ပူတော်မြို့နယ်ဘက်မှာလည်းကြာသပတေးနေ့ကလေကြောင်းကနေတိုက်ခိုက်တာတွေရှိခဲ့ပါတယ်။ရန်ကုန်ကလာတဲ့ကချင်ပြည်နယ်ကတိုက်ပွဲသတင်းကိုငင်းချန်းပြောပြပါမယ်ခင်ဗျာ။
စစ်တပ်ကအာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီလ1ရက်နေ့ကစပြီးကချင်ပြည်နယ်အတွင်းမှာတိုက်ပွဲတွေခက်ဆိတ်ဆိတ်ပြန်ဖြစ်လာနေတာမှာအများသောအားဖြင့်ကချင်တိုင်းရင်းသားလက်နက်ကိုင် KIA ဘက်ကစစ်ကောင်စီတပ်စခန်းတွေကိုဝင်ရောက်တိုက်ခိုက်နေတာဖြစ်ပါတယ်။ဖားကန့်မြို့နယ်တဲကဖားကန့်နယ်ကာမိုင်းကားလန်တစ်လျှောက်မှာရှိတဲ့ခွန်ဆိုင်ရံနယ်ဆိုင်ဖရာကြားမှာဖေဖော်ဝါရီလ3ရက်နေ့ညနေပိုင်းကတည်းကတိုက်ပွဲတွေစတင်ဖြစ်ပွားနေပြီးတော့ဒီကနေ့နေ့ကင်းပိုင်းမှာတော့စစ်ကောင်စီတပ်ဖက်ကလေကြောင်းကတိုက်ခိုက်ခဲ့ပါတယ်။နန်ရအခြေဆိုင်တပ်ကလည်းလက်နက်ကြီးနဲ့ပြစ်ခတ်နေတယ်လို့ဒေသခံတို့က VOA ကိုပြောပါတယ
်။ plane နဲ့ဝဲပြစ်ပြစ်လုပ်နေ။သူတို့ပြစ်တာကျွန်တော်ဒီကနေအဝေးကနေပဲတွေ့နေရတာ။ဒီမနက်တိုက်ပွဲဖြစ်တဲ့အဲဒီဒီပေါ့ဝင်းကျင်နေ။မင်းညားနေဒီမင်းနေ့ဖြစ်တဲ့ကိုဖြစ်တာအဲဒီမနော့ပေါ့ဝင်းကျင်နေ။အဲခွန်ပိုင်နဲ့ဒီဆန်းစာကြောင့်မနော့ပေါ့ဝင်းကျင်ပါမယ်။မနော့မော်ရှိတယ်။အဲဒီပေါ့ဝင်းကျင်ပါမယ်။ plane နဲ့အခုလာပြစ်နေ။နိုင်ရတဲ့တနေကုန်ပြစ်နေလက်နက်ကြီးတွေအလုံးနဲ့ဆက်ကြည့်ကြအောင်ရှိနေ
။နေကင်းပိုင်း12နာရီလောက်မှာတော့ဂျက်တိုက်လေနှစ်စီးနဲ့လာရောက်ပစ်ခတ်ခဲ့ပြီးနောက်ပိုင်းမှာရဟယင်တစ်စီးနဲ့လည်းလာရောက်ပစ်ခတ်ခဲ့တာပါဂျက်တိုက်လေနှစ်စီးကညနေ3နာရီမှတစ်ချိန်ညနေ4နာရီခွဲလောက်မှတစ်ချိန်စုစုပေါင်း3ချိန်ပစ်ခတ်ခဲ့တယ်လို့ညနေပိုင်းမှာသူကထပ်ပြောပါဗျာ
အခုပြည်နေအခုကလည်းအခုက3ချိန်ရောက်ပါ3ချိန်အခုနှစ်စီးဆိုတော့ခုနှစ်စီးရှိသွားပြီ
ဖားကန်မြို့နယ်ထဲမှာစစ်တပ်ကဝင်ဟင်ကနေတိုက်ခိုက်နေတာဒီကနေ့ဆိုရင်3ချိန်ထပ်မနည်းရှိပါပြီဖားကန့်မြို့နယ်အတွင်းဝင်ရောက်လာတဲ့စစ်ကောင်စီတပ်တွေကို KIA ကကြားဖြတ်တိုက်ခိုက်ရင်အခုလိုတိုက်ပွဲတွေဖြစ်ပွားနေတာပါဒီလ3ရက်နေ့ညနေပိုင်းကလည်းနှစ်ကြိမ်ဖြစ်ပွားခဲ့ပြီးတော့ဒီကနေ့မှာတော့မနက်ပိုင်းနဲ့နေ့ကင်းပိုင်းမှာနှစ်ကြိမ်ဖြစ်ပွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်နှစ်ရက်ဆက်တိုက်တိုက်ပွဲတွေဖြစ်ပွားနေတာကြောင့်ခွန်ဆိုင်ရံရွာသားတွေဟာဆိုင်းဖရာရွာဘက်ကိုထွက်ပြေးခိုလုံနေရကြောင်းလဲဒေသခံတို့ကအခုလိုပြောပါတယ
်ဟုတ်ကဲ့ကျွန်တော်ကစစ်ဆောင်ရတယ်မင်းတို့ပြကြောင်းကအရောက်၄၅ရောက်လောက်ရောက်မယ်ကြည့်အဲ့တော့အခုဒီကနေ့အင်္ဂါအင်္ဂါမှာအရောက်၂၀လောက်တော့ဆန်းနေကြတယ်ပေါ့တချို့တွေကကိုယ့်အတင်းတော်နဲ့အတင်းတော်အဲ့လိုမျိုးတောင်းနေကြတာ
ညနေပိုင်းမှာလည်းတရားညီနောင်ဘက်ကတင်းရှောင်လာသူတွေရှိသလိုလမ်းမှာလည်းတချို့ရှိနေသေးကြောင်းလည်းပြောပါတယ်ဒီလ3ရက်နေ့ညနေပိုင်းကလည်းပူတာအိုမြို့နယ်စွန်ပီယန်ကျေးရွာဘက်မှာစီရဟဟင်3စီးနဲ့လာရောက်ပစ်ခတ်ခဲ့တာကြောင့်ဒေသခံ5ဦးထိခိုက်ခဲ့သလိုနေအချို့လည်းပျက်စီးခဲ့ကြောင်းနဲ့ရွာသားတစ်ထောင်လောက်တင်းရှောင်နေရကြောင်း KNG ခေါ်ကချင်သတင်းဌာနကသတင်းထုတ်ပြန်ပါတယ်ဖေဖော်ဝါရီလ1ရက်နေ့အင်္ဂါနေ့ကလည်း KIA ကပူတာအိုမြို့နယ်ထဲကစစ်ကောင်စီတပ်စခန်း3နေရာ3ရက်နေ့မှာဖားကန့်မိုးချင်းနဲ့စွန်ပရာဘိုမြို့နယ်ကတပ်စခန်း2နေရာနဲ့ရဲစခန်းတို့ကိုတိုက်ခိုက်ခဲ့ပါတယ်ဒီတိုက်ပွဲတွေမှာ PDF အဖွဲ့တွေလည်းပူးပေါင်းပါဝင်ကြောင်း KIA ကသတင်းထုတ်ပြန်ထားပါတယ်ဒီကနေ့ဖြစ်ပွားတဲ့ဖားကန့်မြို့နယ်ထဲကတိုက်ပွဲနဲ့ပတ်သက်ပြီးမေးမြန်းနိုင်ဖို့စစ်ကောင်စီနဲ့ KIA ပြောခွင့်ရသူတွေကိုဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူးခင်ဗျာ
။ဘာကမှ KIA နဲ့စစ်ကောင်စီကြားတိုက်ပွဲဖြစ်တဲ့ဖြစ်တဲ့တဲ့ရင်ကိုငိမ့်ချမ်းပြတ်ပြတ်သွားတာပါ။ရိုက်ကောဘက်ကတိုက်ပွဲနဲ့ဆစ်ဆောင်ချင်းတွေကြောင်းမပြောပြခင်စောဒေသဘက်ကတိုက်ပွဲကိုအရင်ကြည့်အောင်ပါ။မကွေးတိုင်းစောမြို့မှာစစ်ကောင်စီတပ်ဆွဲထားတဲ့ဌာနဆိုင်ရာယုံအပါအဝင်နေရာတတော်များများကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေဒီနေ့စောပိုင်းကတပြိုင်တည်းဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။စောမြို့နယ်တွေကလောင်းရှိကြီးရွာမှာတော့တိုက်ပွဲတွေဖြစ်ခဲ့ပြီးပြစ်ခတ်မှုတွင်အကြမ်းသားတဦးသေဆုံးခဲ့တယ်လို့ပြောပါတယ်။စောမြို့နယ်လောင်းရှိကြီးရွာတွေဘက်တိုက်ခိုက်ခံရမှုမှာယုံဌာန၈ခုနဲ့လူနေအိမ်နှလုံးတိုက်ခိုက်ဖြစ်စီခံရတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုရနိုင်ကပြောပြပါမယ်။
မကွေးတိုင်းစောမျိုးလေကောင်မှာဒေသခံကောင်စီတပ်တွေတဆွဲထားတဲ့ဌာနဆိုင်ရာယုံတွေကိုဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တွေဒီကနေ့ဖေဖော်ဝါရီ၄ရက်နေ့မနက်စောပိုင်းမှာတပြိုင်တည်းထဲဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။ထွေဦးယုံဥဖိုးလိုင်ခမ်းမရဲစခန်းစတဲ့နေရာတွေကိုဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ပြီးတော့လူမှုကြီးကြပ်ရေးယုံတစ်တော်ယုံစိုက်ပျိုးရေးယုံတွေအပြင်စောမျိုး USDP နဲ့စားတောက်ဆိုင်တဆိုင်ကိုမိရှုဖျက်ဆီးခဲ့ကြပါတယ်။ဒီနေ့မနက်တိုက်ခိုက်မှုနဲ့ပတ်သက်လို့စော PDF တာဝန်ရှိသူတဦးကအခုလိုပြောပါတယ်။
450ပေါ့450ပဲကျွန်တော်စာလုံးကဝင်စီးခဲ့ရတယ်ဝင်စီးတယ်ဝင်စီးကြမှာဒီစဖြစ်တာတော့ဒီကျွန်တော်စစ်မှန်စီးကဆက်ထားရဲ့ခေုံရုံးရယ်ပြီးတော့ဒီဥဖုန်းလိုက်ခမ်းမရယ်ဒီပြီးတော့ဟိုရက်ခမ်းရယ်ဒီဒီ၃နေရာကိုကျွန်တော်လက်မကြီးလင်းငယ်နဲ့ပြစ်ခတ်တက်ခတ်ခဲ့ကြတော့ဗျပထမဆုံးစဖြစ်တာပေါ့ပြီးတော့ဟိုဟာဒီရုံးစောက်ဝင်မှာဒီကပ်ပဖာလက်ချက်လောလုပ်တဲ့ဒီဆရာဆောင်ရဲ့မှတ်တမ်းတွေရေအကုန်လုံးကျွန်တော်တို့ကဟိုမီရှိုဖြစ်စီလို့ဆိုတော့ကျွန်တော်တို့ကဟိုပေါ်တော့ခဲ့တယ်ပေါ့မရှင်ဆွဲခဲ့တာပေါ့ဒီကနေ့ချင်းချုပ်ချင်းချုပ်တော့တကယ်ကြီးများတယ်ဗျဒါဘလို့လုပ်လိုက်မယ်အဲမလို့ချင်းကြီးလို့ထားတာဒါမျိုးကြီးခဏခဏထွက်လာတာဗျမင်းဘလို့လုပ်လိုက်ရရငါတို့ဒီဖန်နေနေလို့ဆိုတော့တကားကြီးခဏခဏထွက်လာတဲ့အခါမှာဒီမျိုးနေလူတို့ကဟိုစင်ချမ်းတာကြီးတဲ့ကဲဆိုကျွန်တော်တို့ကတော့အလုံးမျိုးစုံလုံးဝလက်မခံနိုင်ဘူး။စာရဲလည်းကျွန်တော်တို့ကစီစဉ်ရှိတယ်။ဒါပေမဲ့ဒီမြို့လေးမြို့လေးဒီဟိုဘောဒီဒီမြို့လေးကိုဖိတ်ကြည့်အောင်ပြသမှာရောဘာမှမလုပ်နိုင်ဘူး။ဒီတိုင်းတာဂက်တာဂက်တာဒီမြို့ဝင်တဲ့တနေ့ရအောင်ကျွန်တော်တို့ထိချုပ်ခဲ့တယ်။ဒါပေမဲ့ဒီချိန်ကတော့စဖို့အချိန်ကြာပြီဖြစ်နေမှာကျွန်တော်တို့ဟိုမြို့ကိုစာရေးမှတက်ခဲ့တော့ရ
စီဒီအမ်မလုပ်တဲ့ဝန်ထမ်းတွေကိုစောမြို့နယ်ကနေဖေဖော်ဝါရီ5ရက်နောက်ဆုံးထားထွက်သွားဖို့တတိပေးထားတယ်လို့လည်းဆိုပါတယ်အခုလိုစောမျိုးပေါ်မှာတိုက်ခိုက်သလိုစောမျိုးရဲ့တောင်ဘက်စန္ဒမိုင်ဝေးတဲ့လောင်းရှိကျေးရွာမှာလည်းစစ်ကောင်စီတပ်နဲ့လောင်းရှိကာကွယ်ရေးတပ်ဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ပါတယ်စစ်ကောင်စီရဲ့လက်နက်ကြီးကြီးကြောင်အရသာတဦးတေဆုံးပြီးတော့တဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့စောမျိုးနယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကအတည်ပြုပါတယ်စောမျိုးနယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကိုဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တွေစုပေါင်းဖွဲ့ထားကြတာဖြစ်ပါတယ
်ဒီကျွန်တော်တို့ဒီလောင်းရှိ PDF ကနေပြီးတော့မှရဲစခန်းကိုဒီအဝေးရနေလမ်းထူပဲပေါ့နော်ထူတာကိုဒီသူတို့ဟုတ်စစ်ကောင်စီဘက်ကလက်နက်ကြီးနဲ့ဒီကျွန်တော်တို့ရွာပေါ်ပေါ့ဒီရန်တန်းထူတဲ့နေရာမှာဒီကျွန်တော်အရက်တက်တယောက်ဟိုဆုံပါသွားတယ်တယောက်ကတော့ဆီကျဲကျန်ရရတော့တယ
်ဆောင်းမြို့နယ်ထဲမှာဒီကနေ့မနက်ပိုင်းကရုံးဌာန၈ခုကြံခိုင်ပါတီရုံးတစ်ခုလူနေအိမ်နှလုံးတို့တိုက်ခိုက်ခံရတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ထားပါတယ်မိရှုဖျက်ဆီးခံရမှုကြောင့်ကြက်သိန်း2000ဘိုးလောက်ပျက်စီးဆုံးရှုံးခဲ့တယ်လို့လည်းဆိုပါတယ်ထိခိုက်ဒဏ်ရာသူတွေမရှိခဲ့ပဲနေမီလုံကြုံရေးအတွက်လုံကြုံရေးတပ်ဖွဲ့ဝင်တွေကဆက်လက်ဆောင်ရွက်နေတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ထားပါတယ်။မကွေးတိုင်းစောမြို့နယ်ထဲမှာပြည်သူ့ကာကွယ်ရေးအဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြား2021ခုနှစ်ဒီဇင်ဘာလတုန်းကတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။အဲဒီနောက်ပိုင်းစောမြို့နယ်ကိုကုန်စည်းစစ်နဲ့လမ်းကြောင်းဖြစ်တဲ့ပေါင်းမြို့နယ်တရတော်ဂိတ်မှာစစ်ကောင်စီကတင်းကျပ်စွာစစ်ဆေးနေပြီးတော့ကုန်စည်းတွေကိုအကန့်အသတ်နဲ့သာတည်ဆောင်ခွင့်ပြုနေပါတယ်ခင်ဗျာ။
စောရီဒါဘက်ကတိုက်ပွဲအခြေအနေကိုရနိုင်ပြောပြသွားတာသိရပြီးတဲ့နောက်အခုတစ်ခါလွိုင်ကော်ဘက်ကိုဆက်ပါမယ်။ကရပီနယ်လွိုင်ကော်မြို့ဒေါ်ဥခုရက်ွက်မှာစစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေကြောင်းဒီကနေ့ဖေဖော်ဝါရီလ4ရက်နေ့မှာတိုက်ပွဲပြင်းထန်ခဲ့ပါတယ်။စစ်ပွဲတွေကြောင်းလွိုင်ကော်မြို့ကနေဘေးလွတ်ရာရှောင်သွားခဲ့ကြသူတို့နေရက်ပြန်လာကြပေမဲ့ဘေးရန်တွေထွက်ရှိလာရင်ပြေးဖို့အသင့်ပြင်ထားကြတယ်လို့ဒေသခံတွေကပြောပါတယ်။ဒီမော့ဆိုမြို့နယ်ဘက်မှာလည်းကျေးရွာတွေရှိတဲ့ဘက်ကိုစစ်တပ်ကလက်နက်ကြီးတွေနဲ့6လံပစ်ခတ်နေတာလို့ဒေသခံတွေကပြောပါတယ်။အခုလိုကရပီနယ်ဘက်မှာဖြစ်နေတဲ့အခြေအနေအပြည့်စုံရန်ကုန်ကလာတဲ့သတင်းမခွန်ညူပြောပြပါမယ်ခင်ဗျာ။
စစ်ကောင်စီတပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်တွေကြားအပြန်အလှန်ပြစ်ခတ်တိုက်ခိုက်မှုတွေရှိနေတဲ့ကယားပြည်နယ်လွိုင်ကော်မြို့ကဒေါ်ဥခုကျင်းထောင်ဘက်မှာဒီကနေ့တောက်ကြိုင်နေမွန်လွယ်ပိုင်း2နာရီလောက်ကလည်းတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။လက်နက်ကြီးတန်း72တန်းတွေပြင်းပြင်းထန်ထန်ကြားနေရတယ်လို့လွိုင်ကော်မြို့ကတန်ကားတော်တစ်ပါးကမိန့်ပါတယ်
။ဒေါ်ဥခုကမြို့နယ်ကောင်နဲ့မဝင်းဘူးလေ။ဒေါ်ဥခုထောင်ဖက်မှာအကျဉ်းထောင်ဖက်မှာတိုက်ပွဲဖြစ်နေခုလို့ဆိုအာကြီးတန်ရောငယ်တန်ရောတနေ့ကြီးတန်လွဲလို့ မှာတိုက်နေကြတယ်ပြန်လာပြစ်နေကြတယ်ဩကြာလာဘုံဘုံဘောင်းဘောင်းနေအဲတော်တော်ပြင်းခါတာဟိုစစ်သနတန်တွေကလည်းနည်းငယ်တန်တွေရောအာမီပီတန်တွေရောအဲကြမလို့ဟိုအများကြီးမှပြန်လာနေနည်းနည်းပဲပြန်လာနေတယ်ဒီမနေ့ကင်းဆိုရင်တွားတော့တို့ပြစ်တချို့ကြတော့လည်းပြစ်စီးတွေရတော့တယ်ထွက်နေတယ်ပြန်လာတယ်ဆိုတော့ဒီတော့ခုကွက်တက်မှာပဲပြန်လာအဲ့ဒီထောင်ဖက်နာနည်းမပြန်လာ
ဇန်နဝါရီလထဲမှာလွိုက်ကော်မြို့မှာဖြစ်တဲ့တိုက်ပွဲတွေအတွင်းစစ်တပ်ကလေချောင်းကတိုက်ခိုက်မှုတွေပါလုပ်ခဲ့တဲ့အတွက်တမျိုးလုံးညီပါဘေးလွတ်ရာကိုထွက်ပြေးခဲ့ကြရပါတယ်အခုတော့မြို့တွေကတချို့နေရာတွေမှာတိုက်ပွဲတည်ငြိမ်စပြုလာတဲ့အတွက်ဒေသခံတချို့နေရပ်ကိုပြန်လာကြပါတယ်ဒါပေမဲ့လုံခြုံရေးစိတ်မချရတဲ့အတွက်လိုအပ်ရင်ဘေးလွတ်ရာကိုပြေးဆောင်ဖို့အစဉ်အသင့်ပြင်ထားကြတယ်လို့မြို့ကန်တန်ကာတော်ကမိန့်ကြားပါတယ်
။လက်နက်ကြီးတန်းတွေအာမီကြီးတန်းတွေအဲ့လောက်ရောက်တော့လက်နက်ငယ်တန်းတွေအဲ့ဒါတော့ကြားတယ်။မြို့အစွန်အစွန်မှာဆိုရင်မနက်ပိုင်းတို့မို့ရင်ညနေခင်းအဲ့လိုတော့ကြားနေတယ်။ခဏညာနေ့တိုင်းလိုလိုပါပဲ။လက်ကော်မြို့ပေါ်ဆိုတရားမှာ3500ခိုင်နှုန်းလောက်ပြင်ရအောင်တို့စိတ်ချလက်ချနေလို့မရဘူးအကုန်လုံးပြန်လာတဲ့လူဆိုရင်အကုန်လုံးအစဉ်ပြစ်ပဲဒူလာငါလာဖြစ်ပြန်ပြီးဖို့အစဉ်ပြစ်လောက်ထားကြတာပဲညာပဲနောက်ပြီးညနေချင်းဆိုမထွက်တော့ဘူးဆိုကြတယ်ဘာတို့ကအရင်စိတ်နဲ့လွတ်လွတ်လပ်လပ်နေလို့မရအောင်ဆိုတာလဲသူတို့တိနေတာ
လွိုက်ကော်နဲ့ဒီမော့ဆိုမျိုးကြားကတိုက်ပွဲတွေပြင်းထန်ခဲ့ကြည်ရွာဟိုဖိတ်ကြည်ရွာတဝိုက်ဒီကနေ့မနေ့အစောပိုင်းကစစ်တပ်ကလက်နက်ကြီးတွေနဲ့လှမ်းပြီးတော့ပစ်ခတ်နေတာဖြစ်တဲ့အကြောင်းဒေသခံကပြောပါတယ
်ဒီနေရာတော့ကျွန်တော်ဆုံးမရတော့ချင်ရတယ်။အဲ့ဒါတိုက်ပွဲရလို့တော့မဟုတ်ဘူးပေါ့နော်။ဒီကလက်နဲ့ကြည့်ရန်တန်းပြီးတော့အဲ့လိုပြစ်ခတ်လာတာမျိုးတော့ရှိရကြပါဘူး။ဒီမောင်းဆိုဆက်မှာတော့အစ်ကပြစ်ခံရတဲ့အခါတော့မဟုတ်ဘူး။ဆောက်ခံရဖို့စိတ်တကြောပေါ့နော်။အဲ့ဒါအတွက်ပြည်တဲ့နေရာမျိုးပေါ့နော်။
အခုလည်းနီးလောင်နေတယ်ပေါ့နော်အဲ့ဒါမှာ။တိုက်ပွဲတော့မဖြစ်ဘူးညာဒါမဲ့ကျော်လက်နဲ့ကြည့်နေအဲ့မှာကြာသူ့နေတယ်ပေါ့နော်။တော်နာလည်းရဟိုင်းညာတကြီးဝဲနေတယ်ပေါ့နော်။အခုထိတော့မဝဲနေတော့မယ်ညာ။
ကြရပြည်နယ်မှာဖြစ်တဲ့တိုက်ပွဲတွေမှာစစ်ကောင်စီကလေချောင်းသုံးဘုံကျဲတိုက်ခိုက်မှုတွေရှိတဲ့အတွက်ဒေသခံတွေကစစ်ရဟတ်ယာဉ်တွေအများအားပြန်တန်းတာကိုတွေ့မြင်နေရပြီးဘုံကျဲတိုက်ခိုက်မှာကိုလည်းစိုးရိမ်ထိတ်လန့်နေကြရတာပါ။ဟိုဖိတ်ကြီးရွာဘက်မှာစစ်ကောင်စီတပ်ဖွဲ့တွေကတက်ဆွဲထားပါတယ်။အဲ့ဒီရွာဘက်မှာဒီကနေ့တိုက်ပွဲတွေမရှိပေမဲ့စစ်တပ်ကရှာဖွေရှင်းလင်းမှုတွေလုပ်နေတယ်လို့ဒေသခံကပြောပါတယ်။
ကြည့်တိုက်ပွဲအပြန်လည်တိုက်ခတ်မှုတော့မရှိဘူးပေါ့နော်။ဒါပေမဲ့သူတို့ကအကြောင်းမဲ့အဲ့လိုမျိုးပေါ့ဟိုရွာထဲမှာသူတို့ကစခန်းဆားပြီးတော့နေနေတာလည်းရှိတယ်။အဲ့လိုမျိုးစခန်းဆားနေနေတာကိုမှသူတို့ကအဲ့လိုမျိုးပေါ့နော်။ဟိုဒီနေအိမ်တချို့တွေကလည်းမျိုးလိုက်ပြီးတော့ဖျက်ဆီးတာတွေငွေမွေတာတွေနောက်ပြီးတော့ကြည့်သူတွေပိုင်းနဲ့ဟိုပါပေါ့နော်။ဟိုကျဲနာကျဲဆန်နေအိမ်တုံးအိမ်မွေကြိတ်ဆန်နေလည်းသူတို့ကဆက်ချက်ပြီးသာတောင်းနေတာမျိုးတွေတွေ့ရတာပေါ့နော်
။လက်နက်ကြီးပစ်ခတ်ခံရတဲ့နေရာတော်ိုင်းမှာဒေသခံတွေမရှိကြပဲအရင်ကတည်းကဘေးလွတ်ရာကိုထွက်ပြေးတင်းရှောင်နေကြတာလည်းဖြစ်ပါတယ်။ဒေသအခြေအနေတည်ငြိမ်ရင်ဒေသခံတွေပြန်လာပြီးအခြေအနေစိုးရင်တော့ပြန်ပြီးတော့ထွက်ပြေးသွားကြတာပါ။ကြားပြည်နယ်တွေကမြို့နယ်တော်များများမှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်စစ်ဘေးဒုက္ခသည်တွေတိတ်နေချီပြီးတော့ရှိနေပါတယ်။ဘေးလွတ်ရာပတ်ဝန်းကျင်မြို့နယ်ကျေးရွာနဲ့တောတောင်တွေထဲမှာခိုးလုံနေကြရတဲ့စစ်ပြေဒုက္ခသည်တွေဟာရာသီဥတုအအေးတန်ကြောင့်မကြမ်းမမာဖြစ်လာသူတွေလည်းရှိနေပါတယ်။စစ်ပြေဒုက္ခသည်တွေအတွက်စားနပ်ရိက္ခာ၊ဆေးဝါးအပြင်ဆောင်းအနွေးတွေတွေလည်းအရေးပေါ်လိုအပ်နေတယ်လို့အကူအညီပေးနေသူတွေကပြောနေကြပါတယ်ရှင်
။ဘယ်ကောမျိုးပေါ်တိုက်ပွဲနဲ့စစ်ဆောင်တွေအခြေအနေမခွန်ညူပြပတ်သွားတာပါ။ VOA အမေရိကန်တန်ရဲ့တောက်ကြညာဘက်ရေဒီယိုရုပ်သံလွှင့်အစီအစဉ်တွေကိုလိုင်းဒိုမီတာ55 25နဲ့341တို့ကနေဆက်လက်ထုတ်လင်းနေပါတယ်မကြာခင်ထုတ်လင်းမဲ့အစီအစဉ်ဒုတိယပိုင်းမှာသတင်းပတ်ဆင်ခန္ဓာတွေကိုနားဆင်ကြပါမယ်စောင့်မျှော်နားဆင်ကြပါခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လင်းချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာဓာတ်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
် VOA American တန်ရဲ့ဖေဖော်ဝါရီလ4ရက်တောက်ကြညဘက်အစီအစဉ်တွေကိုဆက်လက်နားဆင်နေကြရတာပါအခုအစီအစဉ်ဒုတိယပိုင်းမှာတော့အမျိုးသမီးကဏ္ဍဒေါက်တာဆုံလင်း American တခွင်သိပ္ပံနဲ့ဤပညာသတင်းပတ်ဆင်ကဏ္ဍတွေကိုနားဆင်ကြဖို့ရှိပြီးအရင်ဆုံးအလှည့်ကြတာကအမျိုးသမီးကဏ္ဍပါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူခဲ့တာတစ်နှစ်ကြာလာခဲ့ပြီးတဲ့နောက်တိုင်းပြည်တွင်းလက်နက်ကင်ပြည်ပခါတွေနဲ့မတိမငိမ့်အခြေအနေတွေပိုဆိုးလာနေပါတယ်။မငိမ့်ချမ်းသေးတဲ့တိုင်းပြည်မှာငိမ့်ချမ်းရေးအတွက်အမျိုးသမီးတွေပူးပေါင်းပါဝင်မှုကဘယ်လောက်အရေးကြီးနေပါသလဲ။ ငင်းကြရဲ့ကြိုးပမ်းမှုတွေမှာအမျိုးသမီးတွေဘယ်လိုပုံစံနဲ့ပူပေါင်းပါဝင်လှုပ်ရှားနေကြပါသလဲ။အကန့်အသတ်နဲ့စိန်ခေါ်မှုတွေကရောဘာတွေများရှိနေပါသလဲ။ဘာတွေပြုပြင်ပြောင်းလဲဖို့လိုအပ်နေပါသလဲ။မြမငင်းကြရင်နဲ့အမျိုးသမီးတွေရဲ့ပူပေါင်းပါဝင်မှုအနာဂတ်အလားအလာတွေနဲ့ပတ်သက်လို့အမျိုးသမီးရဲ့တက်ကြွလှုပ်ရှားသူမက်ခင်လေးကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်အမျိုးသမီးကဏ္ဍမှာမက်ခင်ပြူထွေးကတင်ဆက်ထားပါရခင်ဗျာ။
There's a path we must choose sometimes. Gotta stand up and fight sometimes.
ကျွန်တော်တို့အားလုံးသိတဲ့အတိုင်းပဲဒီပြီးခဲ့တဲ့ဒီနှစ်ကာလတစ်လျှောက်လုံးမှာအာဏာသိမ်းထားတဲ့ကာလအတွင်းမှာမြန်မာနိုင်ငံရဲ့အခြေအနေတွေကဒီမတည်ငြိမ်မှုတွေငြင်းငြဲရေးပြတ်သုံးတဲ့အခြေအနေတွေပေါ့နော်တွေ့ခဲ့ရပြီးပါပြီ။ဆိုတော့ဒီနေ့ကျွန်တော်တို့ဒီမြန်မာနိုင်ငံရဲ့နိုင်ငံရေးလုပ်ငန်းစဉ်ငင်းငယ်လုပ်ငန်းစဉ်တွေမှာအမျိုးသမီးတွေရဲ့ပူပေါင်းပါဝင်ဆောင်ရွက်မှုတွေဟာဘလောက်ထိအရေးကြီးရလို့ထင်ပါတယ်ရှင
်ဟုတ်ကဲ့ပါမြန်မာနိုင်ငံမှာငင်းငယ်ရေးလုပ်ငန်းစဉ်မှာမဟုတ်ဘူးပေါ့နော်နိုင်ငံရေးဖြစ်စဉ်တခြားလူမှုရေးဘဝတွေမှာလည်းအမျိုးသမီးတွေရဲ့ပါဝင်မှုဟာအရေးကြီးပါတယ်တန်းတူအရေးကြီးပါတယ်ဘာလို့လဲဆိုတော့တို့ကတိုင်းပြည်ရဲ့လူကြီးရဲ့ထောက်ဝဲကြော်လည်းရှိတယ်နောက်တစ်ခုကတော့ကိုစားပြုမှုအပြင်ကြည့်မယ်ဆိုလို့ရှင်လေဟိုလူကြီးရဲ့ထောက်ဝဲကြော်ရှိတာလားမကကျွန်တော်တို့ငင်းငယ်ရေးမငင်းချမ်းခြင်းကြောင့်ဖြစ်နေတဲ့အကျိုးဆက်တွေကိုဓာတ်ရိုက်ခံစားရတာအမျိုးသမီးနဲ့ကလေးငယ်တွေကပိုများပါတယ်အဲ့ဒီအတွက်ဓာတ်ရိုက်တက်ရောက်ခံစားရတဲ့သူတွေရဲ့အတန်သူတို့ရဲ့ဒုက္ခเนาะသူတို့ကဘယ်လိုဖြေရှင်းပေးရင်ပြေလည်နိုင်မယ်လို့ဆိုတဲ့အကြံပြုချက်တွေမပါဘဲနဲ့တော့ကျမတို့ကဘယ်ဟာမှဆောင်ရွက်လို့ထိရောက်တဲ့အောင်မြင်မှုရမယ်လို့တော့ကျမတို့ကမယုံကြည်ပါဘူးဒီအမျိုးသမီးတွေပါဝင်ပေးခြင်းအပြင်ဒီလိုဆွေးနွေးပွဲတွေလက်ခဲတင်းတင်းဖြစ်နေတာတွေအရန်ကိုမှအရေးတကြီးနဲ့ဟိုတစ်ဖက်နဲ့တစ်ဖက်ဟိုပြင်းပြင်းထန်ထန်ဖြစ်နေတဲ့ကိစ္စတွေမှာအမျိုးသမီးတွေကကြားရနေပြီးတော့ဖြောင်းပြပြီးတော့ပြည်လည်အောင်ဆောင်ရွက်ပေးနိုင်တဲ့တာရကတွေလည်းကဘာပေါ်မှာလည်းရှိခဲ့ပါတယ်။ဒါကြောင့်ကျွန်တော်တို့အမျိုးသမီးတွေကိုငင်းကြဲရေးစကဝိုင်းမှာပဲဖြစ်ဖြစ်အခြားနေရာတွေမှာပါဝင်ဆောင်ရွက်စေခြင်းအပြင်လိုအပ်တဲ့လူချင်းနဲ့ဒီမှန်ချက်ကိုပို့ပြီးတော့မြန်မြန်ရောက်တယ်ဆိုတာကိုကျွန်တော်တို့ကဒါကြောင့်တိုက်တွန်းလို့ဆိုတာဖြစ်ပါတယ်
။ဟုတ်ကဲ့ပါရှင်။ဆိုလက်ရှိအခြေအနေမှာရောအမျိုးသမီးတွေအနေနဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးငင်းကြဲရေးလုပ်ငန်းစဉ်တိုင်းမှာဘလို့ပုံစံနေနဲ့ပူပေါင်းပါဝင်လှူရှားနေတာရှိပါလိမ့်ရှင
်ဟုတ်ကဲ့ပါဒါဆိုရင်တော့ကျွန်တော်တို့ကနှစ်ပိုင်းပြောရမှာပေါ့နော်အရင်တုန်းကတော့ဆရာနာမသိခင်တုန်းကဆိုရင်တော့ NCA လမ်းကြောင်းနဲ့လည်းသွားကြတယ်เนาะဟိုကျွန်တော်တို့ငင်းငယ်ဖြစ်စင်မှာအမျိုးသမီးတွေဟာနှီးပညာပိုင်းအားဖြင့်ပဲဖြစ်စေပံ့ပိုးကူညီတဲ့သူအပိုင်းအားဖြင့်ပဲဖြစ်စေကိုယ်စလဲအားဖြင့်ဖြစ်စေတက်ရောက်တာတွေကျွန်တော်တို့သတိထားမိပါတယ်ကျွန်မကိုယ်တိုင်ကတော့ကိုယ်တိုင်တက်ရောက်မှုမရှိပေမဲ့ဒီငင်းငယ်လုပ်ငန်းစဉ်တွေမှာကျွန်တော်တို့ရဲ့အမျိုးသမီးအစုအဖွဲ့တွေကိုကိုစားပြုပြီးတော့တက်ရောက်တဲ့သူတွေလည်းရှိတယ်ဟိုးအရင်ကတည်းကဆိုင်ရင်တော့ပို့ပြီးတော့အမျိုးသမီးတွေကအတန်ထွက်လာနိုင်တယ်ပါဝင်လာနိုင်တယ်ဒါပေမဲ့အားရလောက်တဲ့ကိုစားပြုမှုနဲ့အမျိုးသမီးတွေရဲ့အတန်ကိုဟိုနော်တကယ်ကိုအလေးထားပြီးတော့စဉ်းစားပေးတဲ့ဟာတော့အားနည်းနေသေးတယ်ဒါပေမဲ့ကျမတို့ကလုံးဝမရှိရတဲ့ဆိုင်ရင်တော့နည်းနည်းလေးရှိလာတာကိုလည်းကျမတို့ကကြိုးဆိုပါတယ်ဒါပေမဲ့ဆရာနာသိပြီးတဲ့နောက်ပိုင်းမှာတော့ပုံစံတစ်မျိုးပြောင်းသွားပြီလို့ကျမတို့ယူဆပါတယ်ဘာလို့လဲဆိုတော့ဒီငင်းငင်းရေးလုပ်ငန်းစဉ်တွေကိုဟို NCA နဲ့တကွပေါ့နော်ငင်းငယ်လုပ်ငန်းစဉ်တွေကိုစစ်အာဏာသိမ်းလိုက်တဲ့အတွက်ပြက်ပြဲသွားပြီလို့တချို့သောတိုင်းနာကောင်းဆောင်တွေကပြောကြတာကိုလည်းကျွန်တော်တို့နားထောင်ဖို့ပါတယ်ရေဘူးကခြုံပြောရရင်တော့စစ်အာဏာသိမ်းထားတဲ့မတရားသိမ်းထားတဲ့သူကနေပြီးတော့ဥဆောင်ပြီးတော့ငင်းချမ်းအောင်နေ့စဉ်တပ်ဖြတ်နေတဲ့လူကနေပြီးတော့ငင်းငယ်ဖြစ်စဉ်ကိုဥဆောင်မှမယ်ဆိုတော့ဘလို့မှအတိတ်ပဲရှိတဲ့လုပ်ငန်းဖြစ်တဲ့အတွက်ဒီဟာတော့ကျွန်မတကူလည်းပြောရရင်တော့ယုံကြည်မှုရှိပါဘူးအဲ့တော့ကျွန်မတို့အခုစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာသွားမဲ့လမ်းကြောင်းကတော့ပုံစံတစ်မျိုးဖြစ်လိမ့်မယ်လို့ထင်ပါတယ်ဒါကဘာလဲဆိုရင်ကျွန်မတို့အခုသွားနေတဲ့ NUCC NUG နဲ့အတူအခြားသောဒီနိုင်ငံရေး platform တွေလည်းရှိနေပါတယ်အဲ့ဒီ platform တွေကနေမှတဆင့်ဒီကျမတို့ဂျာကာလာရှိမယ်ပြီးတဲ့အခါမှာ Federal Democracy နိုင်ငံသွားဖို့အတွက်အသွင်ကူးပြောင်းရေးလုပ်တဲ့ကာလတွေမှာဒီငင်းငယ်ရေးဖြစ်စဉ်ကတပါတဲ့ပါသွားမယ်လို့ကျမတို့ထင်ပါတယ်အဲ့လိုပါသွားတဲ့အခါမှာအခုကျမတို့သက်ဆိုင်ရာအခုနကျမပြောခဲ့တဲ့အဖွဲ့အစည်းတွေမှာအစုအဖွဲ့တွေမှာကျမတို့အမျိုးသမီးတွေရဲ့ကိုယ်စားပြုမှုတွေကလည်းအခုတော့ပါနေပါပြီအဲ့ဒီအတွက်ရှေ့လျှောက်သွားမယ်လမ်းကြောင်းမှာတော့မတူတဲ့အခင်းချင်းနဲ့အတူကျမတို့အမျိုးသမီးတွေရဲ့ပါဝင်မှုတွေကလည်းဆက်ပြီးတော့ရှိသွားမယ်ဟိုအတိတ်ပဲရှိတဲ့ဆွေးနွေးမှုတွေနဲ့အတူကျမတို့ Federal Democracy နိုင်ငံကိုတွားကြမယ်လို့တော့ကျမကတော့မျှော်လင့်ထားပါတယ
်မြန်မာနိုင်ငံရဲ့နိုင်ငံရေးကိုပြန်ကြည့်လို့ရှိရင်တော့အမျိုးသမီးတွေကတိုင်းပြည်ရဲ့တိုင်းပြည်တည်ဆောက်တဲ့ကဏ္ဍတည်တည်မှာပါဝင်ခဲ့ကြတာကတော့ဒါအထင်ရှားရှိပါတယ်ဟောနိုင်ငံရေးငင်းငယ်ရေးလုပ်ငန်းစဉ်အပါအဝင်ပေါ့နော်နိုင်ငံရေးဖြစ်စဉ်တွေမှာလည်းမျိုးသမီးတွေအများပြားပါဝင်ပါတယ်ဒါပေမဲ့ဥဆောင်မှုကဏ္ဍမှာကြည့်ရင်တော့အမျိုးသမီးတွေကိုသိပ်ပြီးတော့တွေ့ရလိမ့်မရှိပါဘူး
ဒါဘာကြောင့်ပါလဲအမျိုးသမီးတွေနိုင်ငံရေးဒီငင်းငယ်လုပ်ငန်းစဉ်တွေရဲ့ဥဆောင်မှုကဏ္ဍမှာပါဝင်ဖို့အတွက်ဘာတွေကအကန့်အသတ်စိန်ခေါ်မှုတွေဖြစ်နေပါလဲရှင့
်အဓိကကတော့ကျမတို့ရဲ့အယူဆွဲနေတဲ့အမြင်တွေပေါ့နော်အယူဆတွေကပြဿနာလို့ထင်ပါတယ်အမျိုးသမီးဆိုရင်ဒါပဲလုပ်ရမယ်အမျိုးသားဆိုရင်ဒါပဲလုပ်ရမယ်ဒါပဲလုပ်တတ်တယ်ဆိုတဲ့အမြင်လေးဒါတွေကအဓိကပြဿနာဖြစ်နေတယ်လို့ထင်ပါတယ်ဒါပေမဲ့ကျမတို့အစဉ်အဆက်မှာလည်းအမျိုးသမီးတွေကမပါခဲ့တာတော့မဟုတ်ပါဘူးနိုင်ငံရေးဖြစ်စဉ်တွေမှာပဲဖြစ်ဖြစ်ဦးဆောင်မှုကဏ္ဍတွေမှာပါခဲ့တယ်အရေးအတွက်အားဖြင့်တော့ကျမတို့အနေကောင်းနေလိမ့်မယ်ပေါ့နော်ဒါပေမဲ့အတိမတ်ပြုမှုကအားနေတာလို့ကျမတို့ပြောလို့ရပါတယ်ဒါပေမဲ့ကျမတို့ကုလွေးဦးတော်လှန်ရေးကာလမှာတော့ကျမတို့အမျိုးသမီးတွေအပေါ်မှာမြင်တဲ့အမြင်လေးအမျိုးသမီးတွေအပေါ်မှာထားတဲ့သဘောထားတွေယုံကြည်အားကိုးမှုတွေကတော့တစ်မျိုးတစ်ပုံပြောင်းလဲသွားပြီလို့ကျမကတော့ယုံကြည်ပါတယ်။ဟိုတော်ရဲမှာပဲဖြစ်ဖြစ်နော်စည်ရေးရခုခံမှုလုပ်ဖို့အတွက်ဆိုနဲ့အမျိုးသမီးငယ်တွေကပါတယ်။အခုဦးဆောင်မှုဖြစ်တဲ့ NUG NUCC တွေမှာဆိုလည်းအမျိုးသမီးတွေကရှေ့တန်းမှာပါနေတဲ့အခါကျတော့ဘာပဲပြောပြောကျမတို့ရဲ့နိုင်ငံရေးခေါင်းဆောင်တွေလို့ယူဆထားတဲ့အမျိုးသားတွေနဲ့ပြည်သူလူထုကတော့ဒီအမျိုးသမီးတွေဟာဘယ်ကဏ္ဍမှာမဆိုဆောင်ရွက်နိုင်တယ်တက်တီရောပြက်တီရောရှိတယ်ဆိုတာကိုတော့အတိမတ်ပြုသွားမယ်လို့ထင်တယ်ဒီကနေစပြီးတော့ကျွန်တော်တို့အမျိုးသမီးတွေကိုဒီထက်ပိုပြီးတော့စွမ်းဆောင်ရည်အရာအတိမတ်ပြုမယ်ဆိုရင်တော့ရှေ့မှာတော့ဒီထက်ပိုပြီးခေါင်းဆောင်မှုများမှာပါဝင်လာနိုင်တယ်လို့ထင်တယ်ဒါပေမဲ့ကျွန်မဆိုရင်တော့တခုလည်းထပ်ပြီးတော့ပြောချင်ပါတယ်အဲခက်ခဲကာလမှာဒုက္ခထဲမှာတော့ကျွန်တော်တို့အမျိုးသမီးတွေကိုရှေ့တန်းကိုပို့ပြီးတော့နော်အစဉ်ပြေပြေနဲ့ချောချောမွေ့မွေ့နဲ့အေးအေးဆေးဆေးနဲ့ဟိုတာဝန်တွေယူစည်းစိမ်တွေယူရမယ့်အချိန်မှာတော့ကျမတို့အမျိုးသမီးတွေကိုမေးလျော့ထားမှာတော့ကျမအင်တန်ဆိုးရိမ်ပါတယ်အဲ့ဒါတော့ကျမထပ်ပြီးတော့ထပ်ခါတလဲလဲလဲကျမသတိပေးနေမယ်ကိစ္စဖြစ်ပါတယ
်အမျိုးသမီးတွေဒီနိုင်ငံရေးဥဆောင်မှုကဏ္ဍဒီငင်းငယ်လုပ်ငန်းစဉ်တွေမှာပုံမပါဝင်လာဖို့ဆိုလို့ရှိရင်ကောငါတို့မှုအတိုင်းဝိုင်းနေနဲ့ဘယ်လိုပတ်ပိုးမှုတွေအဓိကရှိဖို့လိုအပ်ပါလဲရှင်ဘာတွေပြုပြင်ပြောင်းလဲရလိမ့်မယ်
အတိကတော့ကျမခုနပြောသလိုပေါ့အယူဆွဲနေတဲ့အယူဆဆွဲတွေကိုကျမတို့ဖြောက်ဖို့လိုပါတယ်ဆိုတော့လောကမှာတွေတော့အများကြီးပဲဒါပေမဲ့အထူးသဖြင့်ကျမတို့ဘာလုပ်ဖို့လိုလဲဆိုရင်တော့အမျိုးသမီးတည်လဲလူသားတယောက်ဖြစ်တယ်ဆိုတဲ့အမြင်သူ့မှာလဲစွမ်းဆောင်ရည်ရှိတယ်သူလဲလုပ်နိုင်တယ်အချိန်နေပြီးဒီအမျိုးသမီးတွေကသူတို့ရဲ့စွမ်းဆောင်ရည်ကိုပြဖို့အဆင်သင့်ဖြစ်တယ်ဆိုတဲ့အတွေးအခေါ်မျိုးကိုဥဆောင်သူအထူးသဖြင့်တော့အမျိုးသားတွေရဲ့စိတ်ထဲမှာရှိနေဖို့လိုအပ်ပါတယ်။နောက်ကျမတို့အမျိုးသမီးတွေဘက်ကလည်းဘာလုပ်ဖို့လိုလဲဆိုရင်တော့ရရတဲ့အခွင့်အရေးကိုဘယ်တော့မှလက်လွတ်မခံပဲကိုယ့်ရဲ့အတန်ကိုသူတို့ကြားအောင်ကြကြလောင်လောင်အော်နေဖို့လိုတယ်။တစ်ခါတည်းမှာကျမတို့ကစစချင်းမှာတော့ noise ပေါ့နော်။စူညံတန်လို့ဖြစ်လိမ့်မယ်။ကျမတို့ကတိတ်ပါခြင်းနဲ့တိတ်ပြောခြင်းနဲ့ဆိုပြီးဖြစ်လိမ့်မယ်။ဒါပေမဲ့အဲ့ noise ကနေတစ်ဖြည်းဖြည်းနဲ့ကျမတို့ voice ဖြစ်အောင်ကျမတို့လုပ်လို့ရပါတယ်။နောက်ပေါ့ဟိုကိုထိရောက်တဲ့အတန်ပြအောင်လုပ်လို့ရတယ်။အဲအမျိုးသားတွေနဲ့အချက်နဲ့ပြည်သူလူထုကိုလည်းပြောခြင်းတာကတော့အမျိုးသမီးတွေလည်းလူသားတယောက်ဖြစ်တယ်နော် LGBT တွေလည်းလူသားတယောက်ဖြစ်တယ်အဲ့ဒီအတွက်ခွဲခြားမှုတွေကိုကျွန်တော်တို့တတ်နိုင်တဲ့အခုချိန်နဲ့ရှော့ချဖို့ကြိုးစားရမယ်ဒါကြောင့်ကျွန်တော်တို့တောက်လျှောက်ပြောပါတယ်နေဦးတော်လှန်ရေးကစစ်အာဏာရှင်ကိုပဲတော်လှန်တာမဟုတ်ဘူးအယိုးဆွဲနော်တရက်တီနော်ဝါဒတွေအယူဆတွေဥပမာလူမျိုးဆဲဝါဒဆွဲကြီးနိုင်ငံချင်းဒီအားလုံးကိုကျွန်တော်တို့ဖြိုချမယ်အတွေးခေါ်တော်နိုင်ရေးဖြစ်တယ်ဒီအတွေးခေါ်ကောင်းနိုင်ရေးမှာကြားမှခွဲခြားမှုတွေဒန်းတူညီညာမှုမပေးတဲ့ဟာတွေပါကျမတို့ကဟိုတော်နိုင်မှာဖြစ်တဲ့အတွက်ဒီတော်နိုင်ရေးကိုအထူးပဲကျမတို့အမျိုးသမီးတွေဘက်ကလည်းအားစိုက်ပြီးတော့လုပ်ဖို့လိုတယ်လို့လည်းကျမမြင်ပါတယ
်ဒီຫນွေဦးတော်နိုင်ရေးကာလပြီးသွားလို့ပေါ့နော်မြန်မာနိုင်ငံရဲ့အခြေအနေတွေပြန်လည်ကောင်းမွန်လာမယ်ဒီမိုကရေစီပြန်ပြီးတော့ရရှိလာမယ်ဆိုရင်ကောဒီအမျိုးသမီးတွေငင်းကြေးမှာပူပေါင်းပါဝင်မှုအလားအလာတွေကပိုကောင်းလာမယ်လို့မက်ခင်လေးမြင်မိပါလားရှင်
ကျမမြင်ပါတယ်ကျမဒါတော့အကောင်းမြင်တယ်နောက်တစ်ခါအကောင်းမြင်တယ်ဆိုတဲ့အခါမှာကျမတို့အမျိုးသမီးတွေအတွက်မဟုတ်ဘူးတွင်မကပါဘူးလူနည်းစုပေါ့နော်ကိုစားမပြုတ်ခံရတဲ့လူနည်းစုတွေအတွက်ပါပို့ပြီးတော့ပါဝင်မှုတွေရလာမယ်သူတို့အတန်တွေကိုပါပို့ပြီးတော့ထည့်သွင်းစဉ်းစားလာမယ်အခင်ချင်းတရက်ကိုကျမတို့ရမယ်လို့ကျမညွန်နေတယ်ဒါကလည်းကျမတို့ထိုင်နေလို့တော့မရဘူးပေါ့ကျမတို့တောက်လျှောက်ဒီတော်လှန်ရေးအောင်မြင်ပြီးတော့အခင်ချစ်တဲ့ကိုသွားတဲ့အခါမှာကျမတို့အမျိုးသမီးပဲဖြစ်ဖြစ် LGBTQ ပဲဖြစ်ဖြစ်မတန်ဆွမ်းသူပဲဖြစ်ဖြစ်လူနည်းစုတွေပဲအားလုံးကပါဝင်ပြီးတော့ကိုယ့်ရဲ့အတန်တွေကိုလည်းပါဝင်နိုင်အောင်ကြိုးစားရမယ်လို့ထင်တယ်။အဲ့တော့နိုင်ငံရေးအရာဦးဆောင်တဲ့သူတွေကလည်းဒီအတန်မထွက်နိုင်တဲ့သူတွေရဲ့အတန်တွေကိုပါပို့ပြီးတော့ထည့်သွင်းစဉ်းစားဒီကိုယ်ကိုယ်စားပြုတဲ့သူတွေကိုပါတက်ဆိုင်ရာအစုအဖွဲ့တွေမှာပို့ပြီးပါဝင်နိုင်အောင်ကြိုးစားပေးမယ်ဆိုရင်တော့ကျမတို့လာမဲ့အခင်ချင်းတဲ့ဟာအရင်ကကျမတို့ကြုံပြီးတဲ့အခင်းချင်းနေနဲ့မတူပို့ပြီးတော့အောင်မြင်တဲ့ဟိုတကယ်အထိပ္ပယ်ရှိတဲ့နှစ်သာရရှိတဲ့ နော်ငင်းချိုင်းငွေရေးကတကယ်ရေးရှည်တည်တတ်မဲ့ငင်းချိုင်းမျိုးဖြစ်အောင်ကျမတို့လုပ်နိုင်မယ်လို့ယူဆတယ်။အဲ့ဒီလိုမဟုတ်ပဲမိဂါမတ်တာပေါ့နော်အမျိုးသားတွေပဲသို့မဟုတ်ရင်ဒစုတဖွဲ့ပဲဥဆောင်တဲ့အပြောင်းလဲမျိုးကိုသွားမယ်ဆိုရင်တော့ကျမတို့တန်တရားလည်နေအောင်ပါပဲ။အဲ့လိုမဖြစ်အောင်တော့ကျမတို့အားလုံးကဝမ်းပြီးတော့တက်နိုင်ကြမြစူးစမ်းရမယ်လို့ထင်တယ်။အဲ့လိုစူးစမ်းတဲ့အခါမှာလည်းကျမတို့စိတ်လဲရှည်ရမယ်။တချို့ကိစ္စတွေမှာတွန်းတူပြောစရာလိုရင်လည်းကျမတို့ပြောရမယ်။ကျမတို့အားလုံးတော့ပင်ပန်းကြမှာပဲ။ဒါပေမဲ့အဲ့ဒီပင်ပန်းတဲ့အတူတူကျမတို့ရမယ်။အကျိုးဆက်ကလည်းသိပ်ပြီးတော့အသီးပွင့်ကလည်းသိပ်ချိုးမြည်မယ်လို့တော့ကျမပြောလင့်ပါတယ်
။ဟုတ်ကဲ့ပါမကင်လေးအခုလိုအချိန်ပေးပြီးတော့ဖြေချပေးတာကျေးဇူးများကြီးတင်ပါတယ်ရှင်
။ဟုတ်ကဲ့ကျမကလည်းကျေးဇူးတင်ပါတယ်ရှင်။
အကင်ဗျူရီစီစီနေဆက်တဲ့သိပ္ပံနဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ရတာပါသိပ္ပံနဲ့နှိပညာကဏ္ဍမတိုင်းခင်သုဒ္ဓဆုံလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ရပါမယ်အခုတစ်ပတ်သုဒ္ဓဆုံလင်အမေရိကန်တခွင်အစီအစဉ်မှာတော့မြန်မာနိုင်ငံကဆရာနာသိမ်းမှုဟာအမေရိကန်ရောက်မြန်မာတွေပေါ်ဘယ်လိုများရိုက်ခတ်ပါသလဲအမေရိကန်မှာအာရှຫນွေဘွားတွေအပေါ်ကိုထိလက်ရောက်တိုက်ခိုက်တာတွေနဲ့ပတ်သက်ပြီးနှစ်ပတ်လည်ဆန္ဒထုတ်ဖော်ကြတာတွေအပါအဝင်ကိုအောင်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
ဒီလိုသားဒီမိုကရေစီအဖွဲ့ချုပ် NLD လက်ထက်မှာရေဘူဟာအပြင်အဖက်ဖက်ကတိုးတက်မှုတွေရှိလာနေတာကြောင့်မြန်မာပြည်ပွားတချို့လည်းအမေရိကန်ပြည်ထောင်စုကနေမကြာခဏဆွေးနွေးလို့ကူးလူသွားရောက်ခဲ့ပါတယ်ဒီထဲမှာစီးပွားရေးလုပ်ငန်းနဲ့ယင်းနှီးမြှုပ်နှံမှုဘိုင်းမှာဝင်ရောက်ဖို့စိတ်ကူးထားသူတွေရှိသလိုတချို့ကလည်းကိုတက်နိုင်သလောက်မိုးရဲ့မြေကိုအကျိုးပြုခြင်းတွေလည်းပါပါတယ်ဒါပေမဲ့လည်းမဲမတမာမှုတွေရှိတာကြောင့်ဆိုပြီးစစ်တပ်ကအာဏာသိမ်းလိုက်တဲ့အခါမှာတော့ဒီစီဇန်တွေအလုံးရဆိုင်ကုန်တယ်လို့ဆိုပါတယ်ဂျော်ဂျီယာပြည်နယ်အတ္လန်တာမြို့ကစီးပွားရေးလုပ်ငန်းရှင်တဦးဖြစ်တဲ့အန်နဝါဖြိုးကအခုလိုပြောပါရယ
်အဓိကကတော့ဒီစက်ယုံဆောက်ဖို့လုပ်ငန်းနေအထည်ချုပ်ဌာနပေါ့နော်ဟိုအလုပ်သမားတွေကိုအလုပ်ပေးဖို့ရိ investor တွေနဲ့တွေ့ဖို့ရိမြန်မာနိုင်ငံကနေပြီးတော့ရနိုင်တဲ့ကုန်ကျန်းတွေပေါ့နော်ဆိုတော့ပိတ်စာတွေဟိုတခြားနိုင်ငံနဲ့လည်းဆက်သွယ်ပြီးတော့ဆက်လုပ်ရမယ့်အဟာတွေပေါ့နော်အဲ့မှာလမ်းကြီးအကုန်ပိတ်သွားတယ်ဟို investor တွေကလည်းရှင်းရှင်းပြောရမယ်ဆိုလို့ရှိရင်ရင်းနှီးမြှုပ်နှံမှုအတွက်ကိုဒီအစိုးရလက်အောက်မှာဆိုလို့ရှိရင်တော့စဉ်းစားမယ်ဆိုတဲ့ဆန္ဒတွေဖြစ်လာကြတယ်
။အာဏာမသိငင်ကအခုလိုစီးပွားရေးလုပ်ငန်းရှင်တွေအပြင်မြန်မာအမေရိကန်တွေရဲ့ပရာဟိတလူမှုကူညီရေးအဖွဲ့တွေတတိပုဂ္ဂလတွေလည်းမြန်မာပြည်ကိုပြန်ပြီးရက်ရွာလူမှုရေးအလူတန်းတွေပြုလုပ်ခဲ့ကြပါတယ်။ဒါအပြင်တဘာဝဘေးရန်တွေရဲ့ကြားရောက်ချိန်နဲ့ဆေးဘေးရှောင်တွေအတွက်လည်းကူညီပေးခဲ့ကြတာပါ။အခုအခါမှာတော့မြန်မာနိုင်ငံကိုပြန်ဖို့မဖြစ်နိုင်ဘူးလို့အင်ဒီယားနာပြည်နယ်4A မြို့ကကိုအောင်တင်ကပြောပါတယ်။
လူတိုင်းကပြင်ညင်ရတယ်ကိုယ်နိုင်ငံကိုအမိမြေကိုပြန်ပြီးတော့ပြိုင်ရလုပ်ငန်းတွေပြန်လုပ်ချင်တယ်ကိုယ့်ရဲ့ဟိုရက်ရွာမြို့နယ်တွေမှာပြန်ပြီးတော့ပြန်လဲထူထောင်ရေးတွေပြိုင်ကြတယ်လုပ်ချင်တယ်ဒီစကားသာအုပ်ချုပ်နေတဲ့အောက်မှာတော့လွတ်လပ်သွားလို့ရမှလည်းမဟုတ်ဘူးအဲ့ဒါကြောင့်မို့လို့ဒီမှာမပြင်ညင်ရဘူးအခုကဒီနှစ်ကိုပြန်ဖို့အားခဲထားတာပြန်ပြီးတော့ပြန်ပြီးကိုဒီနောက်အစိုးရတက်တန်း9နှစ်မှာငါတို့တွေဝိုင်းဝန်းကူညီရမယ်နိုင်ငံတကာမှာရောက်နေတဲ့မြန်မာကိုတယောက်တည်းမှမဟုတ်ဘူးလူတိုင်းလူလူမျိုးတူလူရည်ရွယ်ချက်တွေရှိကြတယ်
ဒါအပြင်မိသားစုဆွေမျိုးတွေနဲ့ပါပြန်တွေ့ရဖို့လည်းအခက်အခဲတွေရှိနေတာပါစစ်တပ်ကအာဏာသိမ်းပြီးကတည်းကအရေးပေါ်အခြေအနေကြီးညာခဲ့ပြီးဆန္ဒပြသူတွေကိုဖမ်းဆီးရဲဆက်ဆက်ပြစ်ခတ်တပ်ဖြတ်ခဲ့တာကြောင့်အခုအခါလက်နက်ဆွဲကင်ခုခံမှုတွေကိုရင်ဆိုင်နေရပြီးမြန်မာနိုင်ငံဟာပြည်ရင်းစစ်ဖြစ်ဖို့အနေအထားထိဦးတည်သွားနေတယ်လို့နိုင်ငံတကာခေါင်းဆောင်တချို့ကလည်းသတိပေးထားပါတယ်ဆရာနာသိမ်းနှစ်ပတ်လည်နေ့တုန်းကတော့အရေးပေါ်အခြေအနေကာလကိုအာနာသိန်းစစ်ကောင်စီကနောက်ထပ်6လတက်တန်းထိုးခဲ့ပါတယ်စီမင်းကန့်သက်ချက်အမိန့်တွေလည်းထပ်တိုးထုတ်ပြန်ခဲ့ပါတယ
်အဓိကဆက်သွယ်ရေးဖြစ်တဲ့အင်တာနက်ကိုတော့ကောင်းကောင်းမသုံးနိုင်ရတဲ့မြန်မာနိုင်ငံရဲ့အခြေအနေကြီးမှာဖြိုးတို့အနေနဲ့ဘယ်စီးပွားရေးကိုမှ investment လုပ်ဖို့ဘယ်သူမှမလုပ်ရဲပါဘူးအခုကတော့ဒီ၄ညတာမှာအားရဝမ်းသာစွာမြင်တွေ့ရတယ်ခလေးတွေလည်းအရန်တိုးတက်လာတယ်အခြေခံလူဆိုင်သားတွေလည်းသူတို့မှာအိမ်မက်လေးတွေဖြစ်လာတယ်လူတယောက်မှရှိတဲ့ရတဲ့ရထိုက်တဲ့အခွင့်အရေးတွေနဲ့တန်းတူအလုပ်သမားတယောက်မှလည်းရတဲ့ရထိုက်တဲ့အခွင့်အရေးတွေကိုပေးတဲ့အလုပ်တစ်ခုကိုဖန်တီးစင်တာ
အမေရိကန်ဆိုရအပါအဝင်ဥရောပနိုင်ငံတွေကစစ်အာဏာသိမ်းထားတဲ့စစ်ကောင်စီခေါင်းဆောင်တွေအစိုးရအဖွဲ့ဝင်တွေအပြင်သူတို့နဲ့အနီးကပ်ဆက်ဆက်လုပ်ကိုင်နေတဲ့စီးပွားရေးလုပ်ငန်းရှင်တွေကိုလည်းပြစ်မှတ်ထားအရေးယူနေချိန်မှာပဲမြန်မာနိုင်ငံတွင်နှစ်ပေါင်းတော်ကြာရင်းနှီးမြှုပ်နှံလုပ်ကိုင်လာတဲ့နိုင်ငံခြားကုမ္ပဏီကြီးတချို့လည်းလုပ်ငန်းတွေရပ်ဆိုင်းကမြန်မာနိုင်ငံကနေပြန်လည်ထွက်ခွာနေကြပါတယ်ခင်ဗျာ ဇန်နဝါရီ30ရက်နေ့တနင်္ဂနွေနေ့ကအမေရိကန်မြို့ကြီး6မြို့မှာအာရှနယ်ဘဝအမေရိကန်၏အပေါ်အမုန်းတရားစွဲအခြေခံတိုက်ခိုက်တာတွေနဲ့ပတ်သက်ပြီးစန့်ကျင်တဲ့ဇနထုတ်ဖော်ပွဲတွေကျင်းပခဲ့ပါတယ်။ San Francisco, Los Angeles, Chicago, New York, Philadelphia, Atlanta မြို့ကြီးတွေမှာအခုလိုအင်အားပြစုယုံခဲ့တာပါ။ COVID ရောဂါကြောင့် Georgia ပြည်နယ် Atlanta မြို့ကအာရှနယ်ဘဝတွေရဲ့တရားမျှတမှုဇနဖော်ထုတ်ပွဲကိုတော့ online ကနေကျင်းပပါတယ်။ဒီပွဲမှာတက်ရောက်ခဲ့တဲ့ Weလက်မြန်မာအဖွဲ့ကမအေဂျင့်ကအခုလိုပြောပါတယ
်လူမျိုးခွဲခြားမှုမုန်တင်းမှုတွေကိုခံရတယ်ဆိုရင်ချက်ချင်းလိုက်ငယ်သူတို့နိုင်ငံမှာခေါ်ခိုင်းပါတယ်ကျွန်တော်တို့ဒီအာရှလူမျိုးတွေတော်တော်များလေဟိုပြဿနာပြုလို့ဖြစ်ပြီဆိုရင်မတိုင်ကြတာများတယ်ပြဿနာတွေလည်းမဖြစ်စေချင်ဘူးအာလုပ်တွေလည်းမရှုပ်ချေချင်ဘူးဒါပေမဲ့သူတို့အဲ့လိုမလုပ်ခဲ့တဲ့အတွက်ပေါ့နော်ဥပဒေအရာမတိကြဘူးဥပဒေအရာလည်းမတိကြဘူးဘယ်သူမှမတိကြဘူးအဲ့ကြတော့ဒီဥပဒေအရာကိုကင်တွယ်စေချင်တယ်ဒါမှကိုရီးယားရဲ့လုံခြုံမှုကရမှာမပြောတဲ့အတွက်ဒီနေရာမှာပဲပြန်ပြီးပြန်ဖြစ်နေမှာပဲပေါ့နော်ဒီလိုမျိုးပဲတခြားလူလည်းထပ်ဖြစ်နေမှာပဲအဲ့ကြတော့ဒီကောင်ကိုသူကပို့ပြီးတော့ awareness ကိုသူပြန်ပွားစေခြင်းလည်းပေါ့
2020ခုနှစ်မတ်လကနေ2021ခုနှစ်စက်တင်ဘာလအတွင်းအာရှຫນွေဘွားနဲ့ပစိဖိတ်ကျွန်းစုຫນွေဘွား1000ကျော်ဟာအတိုင်းဝိုင်းကနေဖယ်ကျင်ခံရတာနှုတ်အားဖြင့်ရောရုပ်ပိုင်းဆိုင်ရာနှောက်ယှက်တိုက်ခတ်ခံရတာတွေရောကြုံခဲ့ရတယ်လို့ ABI Asian လူခွင့်အဖွဲ့ကြီးကထုတ်ပြန်တဲ့ကိန်းဂဏန်းတွေအရသိရပါတယ်။အာရှຫນွေဘွား9ယောက်မှာ1ယောက်ဟာအခုလိုအခြေအနေမျိုးကြုံခဲ့ရတာပါ။ Georgia ပြည်နယ် Atlanta မြို့မှာ2020မတ်လအတွင်းအနှိတ်ခမ်းသုံးခုကိုတနတ်သမားကဝင်ပစ်တာကြောင့်အာရှຫນွေဘွားအမျိုးသမီး6ဦးအပါအဝင်အလုံး8ဦးသေဆုံးသွားပါတယ်။ Georgia အာရှ Pacific American ရှင်းနေအသင်းက Bonnie Yang ကအခုလိုပြောပါတယ်
Of course Atlanta made sense to join in solidarity.
Atlanta ကတခြားမြို့တွေနဲ့အတူရပ်တည်ပြခဲ့ပါတယ်။ Matchla 16ရက်နေ့ကကြေကွဲစရာအာရှຫນွေဘွားစန့်ကြီးအကြံဖတ်လို့ရက်တွေဟာဒီမြို့မှာဖြစ်ခဲ့တဲ့ဆိုတာထက်မေဂန်ပြောင်စုမှာအခုလိုဖြစ်နေတဲ့ဆိုတာတွေကိုပြသခဲ့တဲ့သမိုင်းလေးဖြစ်ပါတယ်
။ San Francisco မြို့မှာမနက်ခင်းလမ်းလျှောက်နေတော့အသက်84နှစ်အရွယ် Richard Rutterback D ကိုလူမဲလူငယ်တဦးကတက်ခတ်ရာကနေကွယ်လွန်သွားပါတယ်။အမေရိကမှာအာရှနယ်ဘွားတွေကိုအခုလိုချမ်းဖတ်ရံပြူတာဟာအခုမှမဟုတ်ပေမဲ့လေကိုဗစ်ကရောဂါကာလမှာတော့မကြုံစဘူးပုံများလာပါတယ်ထိုင်းနိုင်ငံမှာကြီးပင်းခဲ့တဲ့အသက်49နှစ်အရွယ်အစားအသောက်စစ်ဆေးအရာရှိရတနာပါဒီကမနစ်ကသူရင်ဆိုင်ခဲ့ရတဲ့ခြေကွဲပွဲဖြစ်ရကိုအခုလိုပြန်ပြောပြပါတယ
် I couldn't find him and I received the phone call from
the police. မမရှာမတွေ့တဲ့အချိန်မှာသူ့ကိုခက်ချင်းချင်းတွန်းလိုက်တာကြောင့်လဲသွားတယ်ဆိုတာကိုရဲကဖုန်းဆက်ပြီးတော့ပြောလာပါတယ်ကျမတို့ ICU ကိုလိုက်သွားပါတယ်ဆူတောင်းခဲ့ပေမဲ့လည်းသတိပြန်လည်းမလာတော့ပါဘူးနှစ်လောက်ကြာမှဆုံးသွားပါတယ
်အထူးသဖြင့်အမေရိကမှာအရင်ရောက်နေတဲ့အာရှຫນွေဘွားတွေပဲဖြစ်ဖြစ်နောက်မှရောက်လာသူတွေပဲဖြစ်ဖြစ်အမြဲတစေအားလုံးကိုနိုင်ငံသားတွေအဖြစ်ပဲမြင်ကြလေရှိတာပါဂျော်ဂျီယာမျိုးကအခမ်းအနားတွင်မှာတော့မွန်တာနက်စ်ရတနာပါဒီရဲ့ဖခင်အတွဲငြိမ်သက်ဆူတောင်းခဲ့ကြပါတယ
်
နာကျင်မှုတွေနဲ့လုံပန်းရင်နဲ့အဖေကွယ်လွန်သွားတာမျိုးကိုမဖြစ်စေချင်ပါဘူး။အာရှຫນွေဘွားအမေရိကန်တွေအနေနဲ့အဖေလိုမျိုးမဖြစ်ဖို့အတွက်ကိုယ့်ရဲ့အခွင့်အရေးအတွက်တောင်းဆိုကြပါ
။ဇန်နဝါရီလဇန်ပိုင်းတုန်းကဆိုရင်နယူးယောက်မြို့ကအသက်40အရွယ်မစ်ရှယ်ဂိုးဟာယထားစောင့်နေတော့နောက်ကနေလူမဲတစ်ယောက်ကယထားရှိတွန်းချလိုက်တာကြောင့်သေဆုံးသွားပါတယ်။ San Francisco Tech တောပမော့ကရာဆယ်ဝမ်းက
We have seen a surge in racism.
ကယောဂါကြောင့်လူမျိုးရေးခွဲခြားမှုစီးထွားလာတာကိုမြင်ခဲ့ရပြီးပါပြီ။ COVID-19 ကိုကြောက်ရွံ့နေချိန်မှာသမရထရန့်ကလည်းတရုတ်ဗိုင်းရပ်စ်ဆိုပြီးပြောခဲ့တာကြောင့်အခြေအနေပိုဆိုးရွားစေခဲ့ပါတယ်
။မြို့ကြီး6မြို့မှာကျင်းပတဲ့အခမ်းအနားအတွင်းအမုန်းတရားစွဲတိုက်ခိုက်ခံရသူတွေကိုဂုဏ်ပြုခဲ့ကြသလိုအာရှຫນွေဘွားတွေအပေါ်ခွဲခြားဆက်ဆံမှုတွေနဲ့ပတ်သက်ပြီးအလေးထားရှောင်ရှားကြဖို့တောင်းဆိုခဲ့ပါတယ်ခင်ဗျာ။
ကိုအောင်စီစဉ်တင်ဆက်တဲ့ဒုတာဆုံးနဲ့အမေရိကန်တခွင်အစီအစဉ်ကိုနားဆင်ခဲ့ရတာပါအခုတော့သိပ္ပံနဲ့နှီးပညာကဏ္ဍအလှည့်ကြပါပြီစစ်တပ်အနာသိင်းကြီးမတိုင်ခင်က IT နှီးပညာထွန်းကားစပြုလုပ်ခဲ့ပြီဖြစ်တဲ့မြန်မာနိုင်ငံမှာစစ်တပ်ကအနာသိင်းလိုက်တဲ့နောက်တစ်နှစ်အကြာအင်တာနက်နှီးပညာအသုံးပြုတဲ့အခြေအနေဘယ်လိုရှိနေပါသလဲအမေရိကန်နိုင်ငံက IT နှီးပညာရှင်ဦးစတန်လီဇေယျကိုဒေါက်ခင်မျိုးသက်ကဆက်သွယ်ပြီးဒီသတင်းပတ်သိပ္ပံနဲ့နှီးပညာကဏ္ဍမှာတင်ပြထားပါပါခင်ဗျာ
မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတဲ့တစ်နှစ်ပြည့်သွားပြီတဲ့အချိန်မှာဒီမြန်မာနိုင်ငံတွင်းမှာဒီအင်တာနက်နည်းပညာသုံးဆွဲမှုနဲ့ပတ်သက်ပြီးတော့ဘယ်လိုအပြောင်းအလဲတွေဖြစ်တယ်ဆိုတာကိုအမေရိကန်နိုင်ငံက IT နည်းပညာရှင်ဦးစတန်လီဇယားကိုမေးမြန်းပြီးတင်ပြပေးပါပါ။ဦးစတန်လီအခုမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာတစ်နှစ်ပြည့်သွားပြီပေါ့နော်။တစ်နှစ်ပြည့်သွားတဲ့အခါမှာအခုတိတိတသာပြောင်းလဲသွားတာဘာများရှိပါလဲ
။အခုစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာကျွန်တော်တို့နည်းပညာနဲ့ပတ်သက်ပြီးတော့ခိန်းထုတ်ထားမှုကြောင့်ကျွန်တော်တို့အဓိကဆုံးရှုံးမှုပေါ့နော်။အဲ့ဒါကတော့နောက်ပိုင်းရှိတာပေါ့နံပါတ်1ကတော့ကျွန်တော်တို့ဘယ်လိုခေါ်မလဲဆိုတော့ဒီအဓိကကြတဲ့ technology transfer လုပ်လို့ရနိုင်တဲ့ဉာဏ်ပညာရတွေကိုအရင်ဆုံးကလို့ရောရှိစုမလုပ်နိုင်ဘူးနံပါတ်1ကတော့အဓိကကြတာတော့စီးပွားရေးလုပ်ငန်းပိုင်းမှာသုံးချုပ်မှုတွေတော်တော်များပါတယ
်ဟုတ်ကဲ့အဲ့ဉာဏ်ပညာဘိုင်းနဲ့ပတ်သက်ပြီးတော့ဒီနိုင်ငံခြားကနေပြီးတော့ဒီ technical transfer ဒီဆုံးရှုံးနေဆိုတာလေးကိုနည်းနည်းအကျယ်ချက်ပြီးတော့ပြောပြပေးပါ။
အခုကျွန်တော်တို့နည်းပညာပိုင်းကနေ technology နဲ့ IT နည်းပညာမှာဆိုပါဆိုအဲ့မှာဆိုရင်ကျွန်တော်တို့ဒီကျွန်တော်တို့ကိုဝါတွေရှိရပေါ့ဥပမာ corporation ကြီးတွေရှိရပေါ့ Google တို့နော် Microsoft တို့ Amazon Web တို့အဲ့ဒါမျိုးတွေကတရားဝင်မြန်မာပြည်နဲ့လုတ်ပိုင်ခွင့်မရှိတော့ဘူးပေါ့နော်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ US ကနေသူတို့ sanction လုပ်ထားတဲ့အတွက်ကြောင့် US ကအဲ့လိုနည်းပညာကုမ္ပဏီကြီးတွေကစစ်ဆိုးရနဲ့ဆက်ပြီးလုတ်ပိုင်ခွင့်မရှိတော့ဘူး။အဲအဲ့လိုအတူပဲတခြားယူရိုကနိုင်ငံတွေကလည်းဆက်လုပ်လို့မရတော့ပါဘူး။အဲ့တော့တိုင်းပြည်လည်းနစ်နာတယ်။ကျွန်တော်တို့တိုင်းပြည်ကမြန်မာနိုင်ငံမှာရှိတဲ့လူငယ်တွေအတွက်လည်းအရင်တော့ကလို့နိပညာတွေကိုဟိုချောချောချူချူလက်ခံယူဖို့ယူလို့မရတော့ဘူးပေါ့နော်ဆုံးရှုံးတာပေါ့
ဟုတ်ဒီအင်တာနက်နိပညာကိုအကန့်တက်တယ်လှုပ်လိုက်တဲ့အခါမှာနော်ဒီစီးပွားရေးနဲ့ပတ်သက်ပြီးတော့ရော
အော်အခုမြန်မာပြည်ကစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာတိတိတသာပြောင်းလဲသွားတာကနံပါတ်1ကအခုကျွန်တော်တို့တုံ့တွေ့နေရတဲ့ဘဏ်လုပ်ငန်းတွေတိုင်းပြည်ရဲ့ဝင်ငွေရမယ့်လမ်းတွေဖြစ်တဲ့ခရီးသွားလုပ်ငန်းတို့ဟိုတယ်လုပ်ငန်းတို့အဲ့ဒါမျိုးတွေကလုံးဝကိုကျဆင်းသွားပါတယ်အဲ့ဒါတွေကတော့အဓိကအထိနာတော့လေနော်ကျွန်တော်တို့ဘဏ်လုပ်ငန်းတွေဆိုရင်ဒီစစ်တပ်ကအာဏာသိမ်းလိုက်တဲ့အတွက်ကြောင့်ကျွန်တော်တို့ဒီနိုင်ငံကဟိုဆန့်ရှင်းလုပ်ထားတဲ့ဥပဒေကြောင့်သူတို့မှဟိုလွယ်လွယ်လွယ်ကူကူသူတို့မှဒီငွေလွယ်ငွေယူလို့မရဘူးအဲ့ဒါကြောင့်ဘဏ်လုပ်ငန်းတွေရပ်တန့်သွားတယ်။နောက်တစ်ခုကကြတော့ကျွန်တော်တို့ဒီ online နဲ့ပတ်သက်ပြီးတော့အမြဲတမ်းလုပ်နေတဲ့လုပ်ကင်နေတဲ့လုပ်ငန်းတွေအားလုံးခီးသွားလုပ်ငန်းတွေနော်ဟိုတယ်လုပ်ငန်းတွေဆိုရင်ဒါလုံးဝမရှိတော့ကိုဖြစ်သွားပါမယ်။အခုနောက်ပိုင်းမှာတော့ online နဲ့များတော့ပေါ့လေ။လေလက်မှတ်တွေဝယ်တာတွေနောက်ပြီးတော့ဒီတက်ခုကန်တဲတာတွေအဲ့ဒါတွေတော့ visa လျှောက်တာတွေကအစonline နဲ့ပဲလောက်တာများတော့ပြတောက်သွားတယ်နောက်ပြီးတော့ online နဲ့ဘာကြောင့်ဟောဖြစ်လာလဲဆိုတော့ကျွန်တော်တို့ဒီ covid ရောဂါကြောင့်လဲ online နဲ့ပို့ပြီးတော့လောက်တာပို့ပြီးတော့ဟိုသိချရတာပေါ့လေနော်အဲ့ဒါကြောင့်မလို့ online နဲ့လုပ်ငန်းတွေမရှိရင်တော့ဟောဒီထက်ပို့ပြီးတော့ဆိုးသွားမှာပါအဲ့တော့ယောဂကာယယောဂအခြေအနေအရလဲဟိုပျောက်မှာမပျောက်သေးတာဟုတ်အခုကာယယောဂဖြစ်ပြီးတဲ့နောက်ပိုင်းမှာဒါတော့အဓိကကျွန်တော်တို့တုံးနေရတာဒီ IT နည်းပညာပဲနိုင်ငံတကာမှာတော်တော်များများကအခု online ကိုအားထားနေရတဲ့အချိန်ပေါ့အဲ့ဒီအချိန်မှာသူစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာဒီ online တွေကိုဖျက်တောက်လိုက်တယ်ထိုးရုံမှုပဲရှိပါတယ
်ဟုတ်ကဲ့ဆိုတော့ဒါကျန်းမာရေးပါပါသွားတာပေါ့နော် covid နဲ့ပတ်သက်ပြီးတော့အသိပညာတွေပဲလည်းမသိရတဲ့အတွက်ကြောင့်ကျန်းမာရေးမှာလည်းတော်တော်လေးကိုဆုတ်ယူတာပေါ့နော
်ဟုတ်ပါတယ်ဟုတ်ပါတယ
်နောက်အဲ့တော့ဒီလိုမျိုးပေါ့နော်ဟိုနည်းပညာဒီအပြောင်းလဲဖြစ်တဲ့တဲမှာဟိုလဲဟိုပညာရေးနဲ့ပတ်သက်ပြီးတော့ဖြစ်သွားတဲ့အပြောင်းလဲတွေနည်းနည်းပြောပြပေးပ
ါပညာရေးကဏ္ဍမှာတော့ထိခိုက်နစ်နာသွားတာတွေလည်းတော်တော်များများရှိပါတယ်အဓိကအားဖြင့်တော့ကျွန်တော်တို့online နဲ့တက်နေတဲ့ကျောင်းသားတွေကျွန်တော်တို့ certification တွေယူနေတဲ့ကျောင်းသားတွေဥပမာဆိုရင်ဒီ Microsoft certification တွေနောက်ပြီးတော့ Cisco certification နဲ့ Google certification နဲ့ယူတဲ့လူတွေအတွက်တော့တော်တော်လေးဒုက္ခရောက်ပါတယ်အဓိကကတော့သူတို့ဒီဘဏ်လုပ်ငန်းတွေက ငွေသွင်းငွေယူလုံးလုံးမရတာတွေကဏ္ဍတွေကလည်းအဲ့ဒါတွေကလည်းပါတယ်ငွေကြေးနှုန်းတွေဖောင်းပွားတာတွေကလည်းပါတယ်အဲ့ဒီဟာတွေအတွက်ကြောင့်ဘုဖုံနဲ့အကြောင်းသူကြောင်းသားတွေကအကြက်ရိုက်ကုန်ကြတယ်သူတို့မှာ inflation တန်ကိုငွေဖောင်းကျွမ်းမှုတန်ကိုလည်းခံရတယ်ရမယ် resource တွေကလည်းကောင်းကောင်းသူတို့လိုချင်တယ်လို့မရဘူးအဲ့ဒါတွေကဆုတ်ယုတ်မှုတွေပေါ့ခက်ခဲရှိပြီဆိုတော့ကျွန်တော်တို့ကတိုင်းပြည်အတွက်ဆုတ်ယုတ်မှုတွေဖြစ်ကုန်ပြီပေါ့နော်ရှေ့ကိုဆက်မသွားနိုင်တော့ဘူးအဲ့ဒါကြီးကမလုပ်သင့်တဲ့ဟာပေါ့
ဟုတ်စစ်တပ်အာဏာသိမ်းပြီးတဲ့နောက်မှာဥစတန်နေတို့ပါအပါဝင်ပေါ့နော် IT နည်းပညာရှင်တွေအကြံပေးပါတယ်ဒီ VPN နဲ့တုံးပေါ့နော် VPN နဲ့တုံးလို့ရှင်ကိုယ်လုံုံရေးအတွက်လည်းစိတ်ချရတယ်နောက်ပြီးတော့အန်တီရဲဟိုမကြောက်ရောက်နိုင်ဘူးပေါ့နော် VPN တုံးအခုဆိုရင် VPN အတွက်ကိုသူဥပဒေအစ်တွေဖြတ်တန်းတာတော့လူတွေကလည်းအမတန်စိုးရိမ်နေကြပါတယ်ဆိုတော့ဒီ VPN ကိုဒီလိုမျိုးတော့တုံးဆက်မှုပိုခက်ခဲအောင်လုပ်တာတဲ့ပတ်သက်ပြီးတော့ဥစံကြီးအမြင်သိပြရတယ
်။ဟာVPN ဆိုတာ virtual private tunnel ပေါ့နော်။ဒီကတော့ဒီကျွန်တော်တို့လုံခြုံမှုကောင်းတဲ့ဟိုလမ်းကြောင်းတစ်ခုပေါ့ internet ပေါ်မှာ internet ဆက်သွယ်ရေးမှာတော့နော်။ဟိုဘယ်လူမှကြားရတဲ့နေဖြန့်နှားထောင်လို့မရအောင်ဘယ်လူမှကြားရတဲ့နေဟိုဖြတ်ပြီးတော့အချက်လက်တွေကိုခိုးယူလို့မရအောင်လုပ်တဲ့ဟုတ်ဆက်တွေ့လမ်းကြောင်းတစ်ခုပေါ့အဲ့တော့သူတို့ VPN ကိုဖြတ်တောက်လိုက်ရင်ဘာထူးလာမလဲဆိုတော့အခုလက်ရှိဆက်တွေ့နေတဲ့လူတွေကတော့ VPN မပါလဲသူတို့ကဆက်တွေ့မှာပဲဒါပေမဲ့အကျိုးဆုံးယုတ်မှုတွေကြတော့ပါလဲဆိုတော့ကြီးပွားရေးလုပ်ငန်းရှင်တွေဘဏ်လုပ်ငန်းတွေဘာတွေအခြားငွေကြေးနဲ့ပတ်သက်ပြီးတော့လုပ်နေရတဲ့ကြီးပွားရေးလုပ်ငန်းတွေကြတော့ VPN မသုံးမဲနဲ့သူတို့လုပ်မယ်ဆိုရင်သူတို့စီးပွားရေးလုပ်ငန်းတွေအတွက်အရန်ကိုအနေအကျီးပါတယ်သူတို့ရဲ့ငွေလွှဲငွေယူမှုတွေကိုဈာတဲ့နေဖြတ်ပြီးတော့ဟိုခိုးသွားနိုင်တယ်နော်ဟို secure မဖြစ်ဘူးပေါ့လေလုံခြုံမှုမရှိဘူးပေါ့လေ
ဟုတ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာတနည်းရှိသွားတဲ့အချိန်မှာဒီ IT နည်းပညာနဲ့ပတ်သက်ပြီးတော့တွေ့ရတဲ့အပြောင်းအလဲတွေကို American IT နည်းပညာရှင် Chris Stanley ဆိုရတာပြောပါတော့
ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရတာပါ။တောက်ကြညာအတွက်သတင်းပတ်ဆင်ကဏ္ဍတွေပြီးတဲ့နောက်မှာတော့အခုဆက်ပြီးသတင်းအချင်းချုပ်ကိုပြောပြပါမယ်။ထိုင်းနိုင်ငံမှာနေဆင်လုပ်တဲ့ကိုဘရာဟိုးရွှေမွေဟောက်စီးလေးချင်းမှုကိုပုံစံပြောင်းကျင်းပမှာဖြစ်တယ်လို့မြန်မာနိုင်ငံကိုလေးလာသူဖြစ်တယောက်ဖို့ဖိတ်ကြားမှာမဟုတ်တဲ့ကြောင်းထိုင်းစစ်တပ်ကပြောပါတယ်။အမေရိကန်နဲ့ထိုင်းတို့ပူးတဲ့ကမကထပြုတဲ့အဲ့ဒီစီးလေးချင်းမှုမှာဒီနှစ်နိုင်ငံပေါင်း20ပါဝင်မှာပါ။အရင်ကြိမ်တွေတုန်းကတော့မြန်မာစစ်တပ်ကအရာရှိကြီးတွေလေလာသူဖြစ်တက်ရောက်ခဲ့ဥပါရဲနှစ်ဆင်စည်းရေးလေးချင်းမှုတွေမှာဒေသတွင်းနိုင်ငံတွေကိုလေလာသူဖြစ်တက်ရောက်ဖို့ဖိကြားလေးရှိပြီးမြန်မာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေကြောင့်လေလာသူဖြစ်ဖိကြားမှုပေါ်အရင်နှစ်တွေတုန်းကလည်းဥပဒေမှုတွေရှိခဲ့ပါတယ်ကိုဘရာ6စည်းရေးလေးချင်းမှုကိုတုံးချပြီးမြန်မာနိုင်ငံတိုင်းဒေသလက်နက်ကိုင်အဖွဲ့တွေကိုအမေရိကန်ပြည်ထောင်စုကစစ်လက်နက်တွေထောက်ပံ့ပေးမယ်ဆိုတဲ့ကောလာဟလတွေထွက်နေတဲ့အကြောင်းနဲ့ဒီသတင်းမဟုတ်တဲ့အကြောင်းလဲထိုင်းပူးတွဲစီဥစီအရာရှိချုပ်နာတာဘောဘူးဂရမ်ကညင်းဆိုတာကိုဘန်ကောက်ပို့သတင်းစာမှာရေးထားပါတယ်မြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီပေးရေးနဲ့ကိုဗစ်ကာကွယ်ဆေးပေးဖို့နိုင်ရေးမှာထိုင်းနဲ့အမေရိကန်နှစ်နိုင်ငံပူးပေါင်းဆောင်ရွက်နေတယ်လို့လည်းပြောသွားပါတယ်ရုရှားအစိုးရဟာယူကရိန်းကိုတိုက်ခိုက်ဖို့အကြောင်းရှာတဲ့အနေနဲ့ယူကရိန်းနဲ့ရုရှားနယ်စပ်မှာယူကရိန်းတပ်ဖွဲ့တွေကစတင်ရန်စတိုက်ခိုက်လို့ထိခိုက်ဒေဆင်မှုတွေဖြစ်တဲ့ပုံစံမျိုးလှုပ်ကြံဖန်တီးနေတယ်ဆိုတဲ့ထောက်လိုင်းအချက်လက်တွေရထားတဲ့အကြောင်းအမေရိကန်အစိုးရကပြောပါတယ်ကမ္ဘာတဝန်းကိုဗစ် -19 ကူးစက်မှုအခြေတွေဟာမနေ့ကကြာသပတေးနေ့အထိစီးရင်ရ383သန်းကျော်ပြီဖြစ်ပြီးသေဆုံးသူပေါင်း 5.69 သန်းရှိပြီလို့ WHO ကပြောပါရယ်။တရုတ်နိုင်ငံမှာဆောင်းအဒီအိုလံပစ်ပွဲတော်ဒီကနေ့စတင်ကျင်းပတဲ့အချိန်မှာပဲကန့်ကွက်ဆန္ဒပြတော်တွေလည်းအိန္ဒိယကတိဘက်လူမျိုးတွေနဲ့နယူးဒေလီမြို့တရုတ်တန်ရုံနီးမှာစုဝေးချီတဲ့ဆန္ဒပြခဲ့ကြပါရယ်ခင်ဗျာ။ဒီညအတွက်ရေဒီယိုရုပ်သံအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ဒီညအစီအစဉ်တွေထုတ်လွှင့်မှုကကိုရန်နိုင်မှာအတမိုင်းအင်ဂျင်နီယာက National Kelly ဖြစ်ပြီးရုပ်သံကင်မရာအင်ဂျင်နီယာက Nick Ivanov ဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့စနေမနေ့ဖက်ရေဒီယိုရုပ်သံအစီအစဉ်ကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 40 49နဲ့လိုင်းလမီတာ190ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုကြည့်ရှုနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးအန္တရာယ်ပေါင်းကကင်းဝေးပြီးအောင်မြင်မှုရကျန်းမာချမ်းသာကြပါစေ။ကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ
This program has come to you from the Voice of America, Washington.